Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါသည်ခင်ဗျာ VOA American Tan ရဲ့2022ခုနှစ်အောက်တိုဘာလ22ရက်စနေနေ့မနေ့ခင်အစီအစဉ်တွေကို American မြောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2440 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့အခုဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမှုကြောင့်လည်းသူပြောပြပေးမှာပါအမေရိကန်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးနှစ်ဦးက5လအတွင်းမှာပထမဆုံးကြိမ်ဖြစ်တဲ့ဆက်သွယ်ပြောကြားခဲ့ပါတယ်မြန်မာနိုင်ငံကအကြမ်းဖက်မှုကြီးချက်ချင်းရပ်ဖို့အတွက်ကုလသမဂ္ဂဆိုင်ရာအမေရိကန်တမကြီးကတောင်းဆိုလိုက်ပါတယ် UNHCR ရဲ့တောင်းဆိုချက်ထွက်လာပြီးမှမလေးရှားကမြန်မာဒုက္ခသည်တွေနေရပြန်ပို့ရေးကိုရန်နာထားတယ်လို့အကူအညီပေးသူတွေကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်းရောင်း
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေကြေညာပြီးတဲ့အခါမှာတော့နိုင်ငံတကာငွေကြေးခွာချမှုစောင့်ကြည့်ရေးအဖွဲ့ကမြန်မာနိုင်ငံကိုအမည်စင်းတဲ့ထည့်သွင်းလိုက်ပြီးအရေးယူလိုက်ပါပြီအဲ့ဒီတော့ဘာတွေဆက်ဖြစ်လာမှာပါလဲ
အဓိကတိုင်းပြည်ရဲ့စီးပွားရေးပေါ့စကားစားနဲ့ပတ်သက်တဲ့စီးပွားရေးတန်းနဲ့ပတ်သက်တဲ့စီးပွားရေးအပြင်ကိုပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေမှာအကြီးအကျယ်ထိခိုက်တော်မဲ့သဘောကြီးဖြစ်နေတယ်
စီးပွားရေးလုပ်ငန်းရှင်ကြီးတူပြောကြားသွားတာဖြစ်ပါတယ်သတင်းတွေအပြီးမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်တခါစစ်ကောင်စီကနေတိုင်းသားလက်နက်ကင်တွေတိုင်းရင်းသားတွေကိုတိုက်လျောမှုတချို့လုပ်မယ်လို့ကတိတွေပေးထားတာကရောဘယ်လောက်ထိလက်တွေ့ကြမယ်ထင်ပါတယ်ဆရတဲ့သုံးသက်ချက်တွေကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါဦးခင်ဗျာ
တွန်းလန်တိုက်ခိုက်နေတဲ့ယူကရိန်းတပ်တွေရုရှားသိမ်းပိုက်ထားတဲ့တောင်ပိုင်းကခါဆန်စစ်ကမ်းမြို့နားကိုကတ်လာခြင်းရုရှား-ယူကရိန်းနှစ်နိုင်ငံကြားမှာညှိနှိုင်းမှုလမ်းတစ်ပွင့်လာကြောင်းရုရှားဘက်ကပန်ကြားနေချိန်မှာပဲအမေရိကန်နဲ့ရုရှားကာကွယ်ရေးဝန်ကြီးနှစ်ဦးကပထမဆုံးချိန်ဖြစ်တဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်။အမေရိကန်ကာကွယ်ဝန်ကြီး Lloyd Austin နဲ့ရုရှားကာကွယ်ဝန်ကြီး Sergey Shurov တို့ဟာသူတို့နှုတ်ရဲ့အခုဆက်သွယ်ပြောကြားမှုကယူကရိန်းမှာဖြစ်ပေါ်နေတဲ့စစ်ပွဲနဲ့ပတ်သက်ပြီးတော့ဦးစားပေးဆွေးနွေးခဲ့တာလို့နှစ်နိုင်ငံစလုံးကကြေညာချက်ထုတ်ပြန်ပါတယ်။ပနကန်စစ်ထဏချုပ်ထုတ်ပြန်တဲ့အကြေညာချက်ထဲမှာတော့ယူကရိန်းကိုတိုက်ခိုက်မှုတွေဆက်ဖြစ်ပွားနေချိန်မှာပဲနှစ်နိုင်ငံကြားဆက်သွယ်ရေးလမ်းကြောင်းဖွင့်ထားရဲ့အရေးပါတယ်လို့ဝန်ကြီးအော့စတင်ကအထူးပြုပြောကြားကြောင်းဖော်ပြထားပါတယ်။ရုရှားဆိုကထုတ်ပြန်တဲ့အကြေညာချက်ထဲမှာတော့နှစ်နိုင်ငံအရာရှိကြီးတွေဟာနိုင်ငံတကာလူမျိုးရေးပြဿနာတွေအထူးသဖြင့်ယူကရိန်းရေးဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။တောက်ကြနေ့မတိုင်ခင်ဝန်ကြီးနှစ်ဦးရဲ့နောက်ဆုံးဆက်သွယ်ပြောကြားမှုကအခုမေလ23ရက်နေ့ကဖြစ်ပြီးတော့အဲ့ဒီအချိန်ကဝန်ကြီးအော့စတင်ကယူကရိန်းမှာချက်ချင်းအပြစ်ရပ်ဖို့အတွက်ဝန်ကြီးရှိုဂူကိုတောင်းဆိုခဲ့တာဖြစ်ပါတယ်။ရုရှားဆိုကဆွေးနွေးပွဲတွေလုပ်ဖို့ဆေးရထက်တန်ကြောင်းပြတဲ့နောက်မှာသူတို့နှစ်ဦးအခုလိုဆက်သွယ်ပြောကြားခဲ့တာလည်းဖြစ်ပါတယ
်။ပြီးခဲ့တဲ့2022ခုနှစ် January လအမေရိကန်လွှတ်တော်ကိုဝင်ရောက်စီးနင်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးလာရောက်ထွက်ဆိုဖို့သမ္မတဟောင်းဒေါ်နယ်ထရန့်ကိုလွှတ်တော်စုံစမ်းရေးကော်မရှင်ကတောက်ကြနေမှာဆင့်ကော်စာထုတ်ပြန်လိုက်ပါတယ်။သမ္မတဟောင်းထရန့်အနေနဲ့2020ခုနှစ်ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးပမ်းခဲ့တယ်လို့လွှတ်တော်စုံစမ်းရေးကော်မရှင်ကဆွဆဲထားပြီးလာမယ့်နိုဝင်ဘာလ14ရက်နေ့မှာလာရောက်ထွက်ဆိုဖို့အဖွဲ့ဝင်9ဦးပါဝင်တဲ့လွှတ်တော်စုံစမ်းရေးကော်မရှင်ကထရန့်ရဲ့ရှေ့နေတွေကိုဆင့်ကော်စာပေးပို့ခဲ့ပါတယ်။တပြိုင်နက်တည်းမှာပဲသမ္မတဟောင်းထရန့်နဲ့လွှတ်တော်ကိုယ်စားလှယ်တွေဆက်သွယ်တာဒါအပြင်အခြားအစွန်ရောက်အဖွဲ့တွေနဲ့ဆက်သွယ်ခဲ့တာစတဲ့အထောက်အထားတွေကိုလည်းတင်ပြဖို့လွှတ်တော်ကော်မတီကတောင်းဆိုထားပါတယ်။အခုလိုလွှတ်တော်ကော်မတီကနေသမ္မတဟောင်းကိုထွက်ဆိုဖို့ဆင့်ကော်တာဟာတမိုင်းဝင်ထူးခြားချက်တစ်ခုဖြစ်တယ်လို့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌဘန်နီသောမ်ဆင်နဲ့ဒေါက်တာလစ်ထန်နီတို့က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အခုလိုဆင့်ကော်စာထုတ်ပြန်တာနဲ့ပတ်သက်ပြီးသမ္မတဟောင်းထရန့်ရဲ့ဥပဒေအကျိုးဆောင်အဖွဲ့ကတော့ဘလို့တုံ့ပြန်မယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။သမ္မတဟောင်းထရန့်အနေနဲ့ဆင့်ကော်ချက်ကိုလိုက်နာမလား၊ကော်မရှင်နဲ့ညှိနှိုင်းမလား၊ဒါမှမဟုတ်ဆင့်ကော်ချက်ကိုဖီဆန်မလား၊ဒါမှမဟုတ်တရားရုံးကနေဒီလုံဆောင်မှုကိုရပ်တန့်သွားအောင်ကြိုးစားမလားဆိုတာတွေနဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
။ဟေတီမှာလူဆိုးကိန်းတွေရဲ့အကြမ်းဖက်မှုတိုးလာအောင်နဲ့စီးပွားရေးလုံခြုံရေးနဲ့လူသားစာနာမှုအခြေအနေတွေအဆိုးဆုံးနေထားရောက်လာအောင်လုံဆောင်နေသူတွေကိုအရေးယူဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေတောက်ကြနေမှာတညီတညွတ်ထဲဆုံးဖြတ်ချက်ချလိုက်ပါတယ
် We're sending a clear message to the bad actors that are holding Haiti hostage
ဒါဟေတီနိုင်ငံသားတွေထိခိုက်ပျက်စီးအောင်လုပ်နေတာကိုနိုင်ငံတကာကနေလက်ပိုက်ကြည့်နေနိုင်တော့ကြောင်းဟေတီကိုတစားကန်လုပ်ပြီးတော့ဆိုးသွမ်းနေသူတွေအတွက်ပြတ်သားတဲ့သတင်းစကားပေးလိုက်တာလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမကြီးလင်ဒါသောမတ်ဂရင်းဖီးလ်က လုံခြုံရေးကောင်စီမှမဲခွဲပြီးမှပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့မက္ကဆီကိုတို့ပူးတွဲတင်သွင်းတဲ့ဒီမူကြမ်းထဲမှာလုံခြုံရေးကောင်စီမှအစ်စ်ဖွဲ့စည်းလိုက်တဲ့ဒဏ်ခတ်ရေးယူမှုကော်မတီကနေပြစ်မှတ်ထားတဲ့လူပုဂ္ဂိုလ်ဒါမှမဟုတ်ကုမ္ပဏီတွေကိုကနူးဖြစ်နဲ့ခီးသွားခွင့်တစ်နှစ်ပိတ်ပင်ဖို့ပိုင်ဆိုင်ခွင့်နဲ့ထိန်းချုပ်ဖို့လက်နက်ရောင်းဝယ်ပိတ်ပင်မှုတွေပါပါပါတယ်။ဒါဟေတီမှာအကြမ်းဖက်မှုပြန်ပြီးဆွဲမှုလိန်ကျန်းဖက်မှုလက်နက်မွေးရစေရောင်းဝယ်မှုလူကုန်ကူးမှုပြန်ကလေးငယ်ရင်းကိုလူစုကိုင်းတွေလူသစ်စုဆောင်တာငွေကြေးပါဝင်အထောက်ပံ့တွေပေးနေသူတွေကိုပြစ်မှတ်ထားအရေးယူတဲ့မူကြမ်းလည်းဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှဒဏ်ခတ်အရေးယူမှုချမှတ်တာကိုကန့်ကွက်လို့ရှိတဲ့တရုတ်နဲ့ရုရှားတို့ကလည်းအခုဟေတီအတွက်ဒဏ်ခတ်မှုကိုထောက်ခံခဲ့ကြပါတယ်
။အီရန်နိုင်ငံမှာဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေပြီးတောက်ကြနေတုန်းကတော့အီရန်နိုင်ငံတောင်ပိုင်းစစ်တမ်းဘလူးချီစတန်ပြည်နယ်မြို့တော်ဇဟီဒန်မှာဆန္ဒပြသူတွေဟာဗန်ယုံတွေကိုတိုက်ခိုက်ခဲ့တယ်လို့အစိုးရပိုင်းသတင်းဌာနကဖော်ပြခဲ့ပြီးဆန္ဒပြသူတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖို့အစိမ့်အစ္စလာမစ်ဘာသာရေးခေါင်းဆောင်တူကပြောဆိုခဲ့ပါတယ်။ဇဟီဒင်မျိုးမှာဆန္ဒပြသူတွေကဗန်ယုံကိုဂဲတွေနဲ့ပစ်ပေါက်တိုက်ခိုက်ခဲ့တယ်လို့ပြည်내ရဲမှုကပြောဆိုတာကိုအစိုးရသတင်းဌာန IRNA ကဖော်ပြခဲ့ပါတယ်။ဆန္ဒပြသူတွေကိုစုပူသူတွေဖြစ်ခေါ်တုံးတုံးပြီး85ဦးကိုဖမ်းဆီးခဲ့ပါတယ်။ဆန္ဒပြသူ300လောက်တောက်ဆောင်နေတဲ့ကောင်ဝိပုအပြီးမှာချီတက်ခဲ့တယ်လို့လည်းအစိုးရသတင်းဌာနကဖော်ပြပါတယ်။ဒါပေမဲ့လည်းလူမှုကွန်ရက်ဆာမျက်နှာတွေမှာကတော့ဗီဒီယိုမှာထောင်ထဲချီတဲ့ဆန္ဒပြသူတွေချီတက်ခဲ့ကြပြီးဘာသာရေးကောင်းဆောင်အယာတိုလာကာမီနီကိုယူရပြီးအာနာရှင်တည်ဆုံးပါစေလို့ကြွေးကြော်ခဲ့ကြပါတယ်။ဒါအပြင်ဆန္ဒပြသူတွေကိုနှိမ်ငင်းခဲ့တဲ့ရဲတပ်ဖွဲ့တွေလည်းတည်ဆုံးပါစေလို့ကြွေးကြော်ခဲ့ပါတယ်။ဒါပေမဲ့ဒီဗီဒီယိုကတော့တိကျအတည်ပြုနိုင်ခြင်းမရှိပါဘူး။အခုအီရန်နိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေတာရက်သက်တပတ်5ပတ်ရှိသွားပြီဖြစ်ပါတယ်။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 MHz ပိုင်းဒိုမီတာ40 kHz 8.13 MHz ပိုင်းဒိုမီတာ51 kHz 5809နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကဆိုးရတဲ့လူခွင့်ရချုပ်ဖောက်မှုတွေအတွက်အထူးစိတ်အနှောက်အယှက်ဖြစ်ရကြောင်းနဲ့အကြမ်းဖက်မှုတွေကိုချက်ချင်းအဆုံးသတ်ပြီးကျူးလွန်သူတွေတာဝန်ခံတာဝန်ယူမှုရှိစေဖို့အတွက်အမေရိကန်အစိုးရကတောင်းဆိုလိုက်ကြောင်း Washington DC Georgetown တက္ကသိုလ်က A Critical Moment for Burma မြန်မာအတွက်အတိမ်းဆောင်းမခံတဲ့ကာလခေါင်းစဉ်နဲ့ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီး Chris Lu ကပြောကြားလိုက်ပါတယ်။2019လုံးကအိန္ဒိယချင်းဘင်္ဂလားဒေ့ရှ်ကိုရွေးကြတဲ့အစုလိုက်ထွက်ပြေးခလုံးရတဲ့ရခိုင်ပြည်နယ်ရဲ့နေမြင့်ရှင်းလင်းရေးလုပ်ခဲ့တဲ့မြန်မာစစ်တပ်ဟာအခု2021အာနာသိမ့်ပြီးချိန်နောက်မှာလဲဖိနှိပ်မှုတွေတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့အခုဇူလိုင်လထဲမှာပဲနိုင်ငံရေးအကြီးအကဲ၄ဦးတည်ထောင်ဆင်ခဲ့ကြတာဟာပြည်သူတွေရဲ့အသက်ကိုတန်ဖိုးမထားဘူးဆိုတာပြနေတယ်လို့ပြောပါတယ်။အထူးသဖြင့်တိုင်းရင်းသားနဲ့လူနည်းစုဝင်တွေပါဝင်ပြည်သူကိုဖိနှိပ်တာအဓမ္မခိုင်းစေတာတရားမဲ့ဖမ်းဆီးတာနဲ့တပ်ဖြတ်တာတွေလို့လူခွင့်ချိုးဖောက်မှုတွေချက်ချင်းရပ်ဖို့လဲတောင်းဆိုပါတယ်။အမေရိကန်ဆိုအနေနဲ့ကုလသမဂ္ဂလွတ်လပ်တဲ့စုံစမ်းရန်တရား WIWM ရဲ့ဆောင်ရွက်မှုတွေကိုထောက်ခံတယ်လို့သူတို့စုံစမ်းဖော်ထုတ်မှုတွေလှုပ်ဆောင်တဲ့အကူအညီဖြစ်တဲ့ American Dollar 2 သန်းပေးတယ်လို့ပြောပါတယ်။ဒါ့အပြင်ရွန်ဂျာဒုက္ခသည်တွေကိုလက်ခံထားတဲ့ Bangladesh မြန်မာနဲ့မြန်မာပြည်ထောင်ရိုက်ခတ်မှုခံရတဲ့ဒေသရင်းနိုင်ငံတွေအတွက်ပါ American Dollar 1,900 ကျော်ရန်ပုံငွေချတာပေးခဲ့တယ်လို့လည်းပြောပါတယ်။
ညင်မြတ်ညင်ပန်းတပ်ဖြတ်မှုဘေးအန္တရာယ်တွေကနေရှောင်တိမ်လာရတဲ့မြန်မာနိုင်ငံသားတွေကိုဒေသတွင်းနိုင်ငံတွေကအတင်းအကျပ်နေရပြန်ပို့တာတွေမလုပ်ဖို့ဒုက္ခသည်များဆန်ရမဟာမင်းကြီးယုံ UNHCR ကအောက်တိုဘာလ20ရက်နေ့ကတိုက်တွန်းပြီးနောက်မလေးရှားကနေပြန်ပို့မဲ့အစီအစဉ်တွေကိုရန်နာထားတယ်လို့မြမလူ့အခွင့်အရေးအဖွဲ့မလေးရှားရဲ့တာဝန်ခံက VOA ကိုပြောဆိုခဲ့ပါတယ်
။ဆိုင်းရန်ထားဖို့မလေးရှားဆိုရကိုဖျားပေးကြတာတော့အများကြီးပါ။မြန်မာနိုင်ငံဆိုင်းရန် UN ဟောလူ့အခွင့်အရေးဆိုင်ရာထုတ်ဖို့ဆိုရင် Form San Bruce လေဒီလိုလေမပြောင်းမဖို့တိုက်တွန်းလာရှိတယ်။နောက်ပြီးတော့တခြားအစိုးရအတိုင်းဝိုင်းတွေလည်းရှိနေပြ။ဆိုတော့မြန်မာနိုင်ငံကပဲစက်မကိုတာလား။ဒီမလေးရှားအနာပိုင်းကပဲအစိုးရကပဲရက်ဆိုင်ထားတာလားတော့မသိဘူး။ရက်တာတော့ရက်ဆိုင်ထားတယ်။ဒါပေမဲ့အဲ့ဒါတော့ကျွန်တော်ကြိုဆိုပါတယ်။ဟိုကောင်းတဲ့လက္ခဏာဖြစ်တယ်ကြ
။ပြီးခဲ့တဲ့အောက်တိုဘာ6ရက်နေ့ကမလေးရှားကနေစင်လုံးကားလေယာဉ်နဲ့ပြန်ပို့လိုက်တဲ့မြန်မာအယောက်150တဲ့က6ယောက်တဲ့မနဲ့ရန်ကုန်လေစိတ်မှာဖမ်းဆီးခံခဲ့ရတယ်လို့မလေးရှားကမြန်မာအဖွဲ့အစည်းတွေက VOA ကိုပြောဆိုခဲ့ပါတယ်။အဲ့ဒီနေ့ကဖမ်းဆီးခံရသူတွေထဲမှာအာနာဖီဇန်ရေး CDM လောက်ထားတဲ့သူတွေပါဝင်နေသလိုရေတအရာရှိဟောင်းတူနဲ့သူ့ရဲ့ဇနီးလည်းပါဝင်ခဲ့ပါတယ်။အဲ့ဒီမြန်မာတရား50ကိုပြန်မပို့ဖို့ရိုဟင်ဂျာလူ့အခွင့်အရေးအဖွဲ့အစည်းနဲ့မြန်မာဒုက္ခသည်ကူညီရေးအဖွဲ့မလေးရှားတို့ကတိုက်တွန်းခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူးခင်ဗျာ
။မြန်မာနိုင်ငံတွင် COVID-19 ရောဂါကူးစက်သူတွေနေ့စဉ်တိုးလာနေပါတယ်။အများဆုံးကတော့ရန်ကုန်တိုင်းဒေသကြီးမှာတွေ့ရတယ်လို့ဒဝယ်မြို့နယ်လိုတိုင်းနယ်ပြည်နယ်တွေမှာလည်းကူးစက်သူတွေများလာနေပါတယ်။ဒဝဲမှာခုရက်ပိုင်းအတွင်းမှာပဲကိုဗစ်ကြောင့်သေဆုံးရသူကအနည်းဆုံး3ဦးရှိနေတယ်လို့ဒဝဲနိုင်ရေးကူညီမှုအသင်းကပြောပါတယ်။တကြောပြန်ဖြစ်ပေါ်နေတဲ့ကိုဗစ်ပိုးဟာပြင်းထန်တဲ့ရောဂါလက္ခဏာမတွေ့ရတဲ့အတွက်အများစုကပေါ့ပေါ့တန်းတန်းသဘောထားပြီးဂရုမစိုက်တာကြောင့်ကူးစက်မှုပိုတိုးလာတယ်လို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။ COVID-19 ဗီဇာပြောင်းပို့တဲ့ကူးစက်ပြန့်နှံ့မှုဟာအမေရိကန်နဲ့ဥရောပတလွှတ်မှာလည်းတိုးလာနေတယ်လို့ကျန်းမာရေးတာဝန်ခံတွေကပြောပါတယ်။အမေရိကန်ကျန်းမာရေးဌာနကတော့နိုင်ငံတွင်း BQ11 နဲ့နှိစက်တဲ့ BQ1 ကိုဗစ်ကူးစက်မှုဟာပြီးခဲ့တဲ့သတင်းပတ်နဲ့ရှင်20လောက်တိုးလာတယ်လို့တောက်ကြနေမှာပြောပါတယ်။ဥရောပကူးစက်ရောဂါထိန်းချုပ်ရေးဌာနကတော့ဒီပို့ဟာလာမယ့်သတင်းပတ်ကနေတစ်လအတွင်းဥရောပဒေသတော်တော်ကူးစက်လာနိုင်တဲ့အဓိကပို့လို့ခန့်မှန်းထားပါတယ
်။ပါကစ္စတန်နိုင်ငံမှာလူကြိုက်များတဲ့ဝင်ကြီးချုပ်ဟောင်းအမရခန်ကိုပိုင်ဆိုင်မှုတွေမှန်မှန်ကန်ကန်မဖော်ပြဘူးဆိုတဲ့ဆွဆွဲချက်နဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခွင့်ကိုတောက်တာနေမှာရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တဲ့အတွက်တိုင်းပြည်နဲ့စန္ဒပြောက်ပွဲတွေဖြစ်ပေါ်လာစေပြီးနိုင်ငံရေးအကြအတဲ့ကိုပို့ဆိုးသွားစေပါတယ်။ဝင်ကြီးချုပ်ဟောင်းခန်ဟာသူ့ရဲ့ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးရွေးကောက်ပွဲကော်မရှင်မှာမမှန်မကန်တင်ပြခဲ့တယ်လို့လက်ရှိတာဝန်ရှိသူတွေကဆွဆွဲပါတယ်။အခုလိုကြေညာခဲ့တဲ့အတွက်အမရခန်ရဲ့လွတ်တော်အမတ်နေရာကိုလည်းပြန်လည်ရုပ်သိမ်းခဲ့ပြီးသူ့ရဲ့နေရာမှာလည်းလည်လတ်သွားပါတယ်။ဝင်ကြီးချုပ်ဟောင်းခန်ရဲ့ပါတီဖြစ်တဲ့ပြီးDI ပါတီခေါင်းဆောင်တွေကတော့ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ရှုတ်ချပြီးတရားရုံးချုပ်ကိုတင်ပြဖြည့်ရှင်းသွားမယ်လို့ပြောဆိုပါရယ်ရွေးကောက်ပွဲကော်မရှင်ကလက်ရှိဝင်ကြီးချုပ်ရှရစ်ဦးဆောင်နဲ့ညုံမောင်းအစိုးရရဲ့ဖိအားပေးမှုကြောင့်စင်းမြင်ဥပဒေကိုချိုးဖောက်ပြီးအခုလိုလှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းဆွဆွဲပြောဆိုခဲ့ပါရယ်ခင်ဗျာ
မြန်မာပြည်ရဲ့စနေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာအခုအရင်ဆုံးတော့ဆက်သွယ်မင်းမြန်ချက်တွေသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီဒေကမှအရင်ကြားရမှာကတော့ဒီမြန်မာနိုင်ငံမှာအကြက်တဲကြီးရင်ဆိုင်လာရွယ်ရှိတဲ့ကိစ္စပါနိုင်ငံတကာငွေကြေးခေါ်ဝါချမှုစောင့်ကြည့်ရေးအဖွဲ့FATF ကမြန်မာနိုင်ငံကိုအမိမဲစီးရင်တတ်မှတ်လိုက်ပြီးပြင်းပြင်းထန်ထန်အရေးယူလိုက်ပါပြီ။ဘာကြောက်ပါလဲ။ FATF ရဲ့အဖွဲ့ဥက္ကဋ္ဌစင်ကာပူနိုင်ငံကိုယ်စားလှယ်တီရာဂျာကူမာကတော့မြန်မာနိုင်ငံအနေနဲ့လိုက်နာဆောင်ရွက်ဖို့လိုအပ်တာတချို့ကိုနှစ်ကာလကြာရှည်စွာမဖြေရှင်းနိုင်တာကြောင့်အခုလိုဆုံးဖြတ်လိုက်ရတာလို့မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီလိုအရေးယူမှုတွေမှာလူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုတော့တီးတန့်ကင်းလို့ခွင့်ပေးထားပေမဲ့အခုလိုအေးအေးယူခံရတာကြောင့်ဘယ်လိုတည့်ရောက်မှုတွေရှိလာနိုင်ပါသလဲကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ဒီကဘာလုံးဆိုင်ရာငွေကြေးခွာချမှုစောင့်ကြည့်အဖွဲ့ FATF ဥက္ကဋ္ဌမစ္စတာကူမာက
မြန်မာ which has been on the gray list for the past 2
years ဒီကနေ့နှစ်ခွဲကအမျိုးရောင်စောင့်ကြည့်အဆင့် gray list မှာရှိခဲ့တဲ့မြန်မာနိုင်ငံကိုအခုတော့အမည်မဲနာမည်ပြည့်စင်ရင် black list မှာပြောင်းထည့်လိုက်ပါပြီ။ဒါဟာငွေမဲခွာချမှုတိုက်ဖြတ်ဖို့နဲ့အကြမ်းဖက်သမားဝင်ငွေရာလန်းတိုက်ဖြတ်ရေးကိုမဟာဗျူဟာကြကြလှုပ်ဆောင်ဖို့အကြီးအကျယ်ပြက်ကွက်ခဲ့တာကြောင့်ပါဒီလိုလှုပ်ဆောင်မှုအချက်တွေကို2018စက်တင်ဘာလကအစည်းအဝေးခန်းဆောင်မှာစသတ်မှတ်ပေးခဲ့ပါတယ်အခု၄နှစ်ကျော်လာပြီဖြစ်ပေမဲ့ဒီပြဿနာအများအပြားကစက်ကြံနေသေးပါဒါကြောင့်ကမ္ဘာနိုင်ငံတွေအနေနဲ့မြန်မာနဲ့စီးပွားရေးလှုပ်ဆောင်တာငွေအလွှဲပြောင်းလုပ်တာတွေမှာဥပဒေကြောင်းအရသတ်မှတ်ချက်တွေကိုလိုက်နာဖို့တောင်းဆိုလိုက်ပါတယ်ဒါပေမဲ့လည်းဒီလိုလှုပ်ဆောင်တာဟာအလုံးကိုတင်းကျုံလုပ်တာမျိုးမဟုတ်ပဲလူသားချင်းစာနာမှုဆိုင်ရာကိစ္စတွေမထိခိုက်ရအောင်လူသားချင်းစာနာမှုရန်ပုံငွေဒါမှမဟုတ်တရားဝင်ရိုးရိုးသားသားလုပ်ရက်တွေအတွက်လွှဲပေးရမယ့်ငွေထောက်ပံ့ငွေမျိုးကိုတော့ကင်းလို့ခွင့်ပေးထားပါတယ
်အဲ့ဒီတော့ဘာကြောင့်အခုမှ FATF အဖွဲ့ကပြင်းပြင်းထန်ထန်ရေးယူတာဖြစ်နိုင်ပါလဲလို့မေးရမှာအမည်မဖော်လိုတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တူက
အဓိကတော့နိုင်ငံရေးပိုင်းဆိုင်ရာအပြောင်းလဲပိုင်းဆိုင်ရာလည်းပါလာမယ်ထင်တယ်နောက်ပြီးတော့အရင်တုန်းကအေးမြူခဲ့ဘူးဆိုတဲ့ဟာလေတချို့ချက်တွေသူတို့လိုက်နာဖို့အတွက်ကိုဖြည်းဖြည်းဖြည်းတော့ဖြေလျှော့လာပြီးငကိုရှိတ်လုလာခဲ့တဲ့အပိုင်းပေါ့လေအခုကတော့နိုင်ငံရေးအပြောင်းလဲမှာတင်းတင်းမာကင်တွယ်လာတဲ့အပိုင်းတွေပါမယ်ထင်တယ်အဲ့ဒါအပြင်ကိုနောက်ပိုင်းမှာလည်းဒီဘက်လက်ရှိစီမံခန့်ခွဲမှုအပိုင်းမှာလည်းစီးနဲ့ပေါင်နဲ့လွတ်သွားပြီဆိုတဲ့သဘောကြီးဖြစ်လာတယ်လေသူတို့အဓိကကင်ရင်တဲ့ money laundering ပေါ့ အရင်တော့ဆိုရင်ဘာဖြစ်ဖြစ်စီးလီပေါင်လေးတစ်ခုနောက်ပြီးတော့အဲဒီကက်ဆီနိုဘိုင်းဆိုင်ရနောက်ပြီးဒူးစရိုက်ဘိုင်းဆိုင်ရကန်ကျင်တာအဲ့အပိုင်းတွေကတော်တော်ကြီးစီးလို့ဝါလို့ဘောင်လို့ဖြစ်လာတဲ့အတွက်ကြောင့်မလို့ပြင်းပြင်းထန်ထန်အများဆုံးကန်ကွယ်လိုက်တယ်လို့ဆိုရပါတယ
်အခုလိုပြင်းပြင်းထန်ထန်ရေးယူလိုက်တာကြောင့်အကျိုးဆက်ဖြစ်လာနိုင်တာကိုလည်းဒီစီးပွားရေးလုပ်ငန်းရှင်ကပဲ
အဓိကတိုင်းပြည်ရဲ့စီးပွားရေးပေါ့စကားစားနဲ့ပတ်သက်တဲ့စီးပွားရေးတန်းနဲ့ပတ်သက်တဲ့စီးပွားရေးအပြင်ကိုပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေမှာအကြီးအကျယ်ထိခိုက်တော်မဲ့သဘောကြီးဖြစ်နေတယ် transaction ဆိုတာအလုံး transaction မရှိဘဲနဲ့ကျွန်တော်တို့အယောင်းဝယ်လုပ်လို့မှမရဘူးအဓိကဗမာပြည်ရဲ့ transaction မှာပြဿနာအကြီးအကျယ်တက်လာပြီးရဲ့ဆိုရင် trade တွေမှာအကူပြဿနာတက်ပြီးအဓိက export တွေ import တွေပေါ့နော်အဓိကနောက်ပြီးတော့ငွေလွှဲငွေထုတ်တွေပေါ့လေကျွန်တော်တို့ business group တွေပဲရှိတယ်နောက်ပြီးတော့ပြည်တွင်း individual တွေရဲ့နိုင်ငံခြားမှာပန်ဆိုင်ရင်းဖွင့်တဲ့ဟာတွေအသွင်းအထုတ်တွေပြဿနာအများကြီးတက်မဲ့ဟာရှိတယ်ပေါ့နော်နောက်ပြီးတိုင်းပြည်အတွက်လည်း investment တွေဝင်လာဖို့အတွက်ကတော့ထပ်မလွယ်တော့ဘူးအဲ့ဒါအပြင်ကိုလက်ရှိ investment တွေမထွက်အောင်ထိန်းနိုင်မှာလည်းပြဿနာအကြီးကြီးတက်ပြီပေါ့ဆိုတော့လက်ရှိတိုင်းပြည်လုံးအတွက်ကတော့အဲ့ဒါဆိုတော့မွေဖန့်ပြီ
ဒီပေါ်ဗိုလ်ဒူးနေကလုတ်ခဲ့တဲ့ American သုတေသနအဖွဲ့ Stimson Center ဆွေးနွေးပွဲမှာ National War Collegeအမျိုးသားစစ်ကောလိကပါမောက္ခဇက်အဘူဇာကိုမေးရမှာတော့ဒါရဲ့ပြင်းထန်မှုက NUG အမျိုးသားညီညွတ်ရေးအစိုးရကိုပါထိခိုက်နိုင်တယ်လို့ဆိုပါတယ
် The SADF could very easily come down and blacklist
မြန်မာနိုင်ငံကိုအမြင့်မဲ့စည်ရင်ထည့်လိုက်ရင်ထည့်ရလွယ်ပေမဲ့အဲ့ဒီစည်ရင်ကနေပြန်ထွက်ဖို့ကြတော့အင်မတန်ကိုခက်ရင်ပါတယ်နိုင်ငံရဲ့စီးပွားရေးကိုလည်းတကယ့်ကိုထိခိုက်နိုင်ပါတယ်ဒါကစစ်ကောင်စီကတော်မှာ NUG ကိုပါထိခိုက်နိုင်ပါတယ်အမေရိကန်အစိုးရက NUG အပေါ်အတောက်ပံ့ပေးဖို့ပိုခက်ခဲသွားပါမယ်ဒါအပြင် NUG အတွက်ပြပရောက်မြန်မာအတိုင်းဝိုင်းကရတဲ့ရန်ပုံငွေတွေနဲ့ပတ်သက်ပြီးဥပမာချက်သမရနိုင်ငံက crypto digital ငွေကြေးငွေတိုက်စာချုပ်တွေကိုဝယ်ဖို့ဖြစ်စေတခြားငွေတွေကိုလည်းတနေရာကနေတနေရာကိုရွှေ့ဖို့ဖြစ်စေခက်ခဲသွားပါမယ်
။ဒါအပြင်နောက်ပိုင်းရှေ့ဆက်ထိခိုက်လာနိုင်တာကိုလည်းပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကပဲ
။နောက်ပိုင်းကတော့တကယ်တမ်းကျွန်တော်တို့ရှေ့မှာသွားတဲ့လက်ရှိကမ္ဘာမှာတော့အမြင့်ပြင်းထန်တွင်ခံနှစ်နိုင်ငံပဲရှိသေးတာကိုမြောက်ကိုရီးယားနဲ့အီရန်ပေါ့နော်။ဆိုတော့ဗမာပြည်သားတတိယတနိုင်ငံအနေနဲ့ကတော့ပြဿနာအကြီးကြီးရှိတယ်လို့ထင်တယ်။ဘာဖြစ်လို့လဲဆိုတော့လက်ရှိမြောက်ကိုရီးယားနဲ့အီရန်မှာလက်ရှိခံနေရတဲ့အနေအထားကိုကျွန်တော်တို့ကဒါတေချာတယ်အဲ့ဒီတိုင်းပဲကျွန်တော်တို့ဖြစ်လာတော့မယ့်သဘောဖြစ်နေပြီလေ။ဥပမာကြည့်မယ်ဆိုရင်အခုမြောက်ကိုရီးယားကပြောစရာမလိုတော့ဘူးเนาะသူကအမောင်ချထားတဲ့တိုင်ပြီဆိုတော့အီရန်အခုဘာကြောင့်မို့လို့အမေရိကန်နဲ့ EU ကိုကောင်းညှိပြီးတော့အတင်းဆက်ဆက်ညှိနှိုင်းမှုလုပ်နေရတယ်ဆိုတော့အဖြေရှိပါတယ်သူတို့ဒီမှာ resource ရှိတယ် natural resource ရှိတာတော့ဘာကြောင့်မို့လို့အသေးအတန်ပြန်ညှိပေးဖို့အတွက်ဆိုတဲ့ဟာဒီအဲ့လိုလိစဖဲထုတ်ပေးဖို့အတွက်ကိုသူတို့အဖြေရှာနေရဆိုတဲ့ဟာဒီဘယ်လောက်ထိသူတို့ဒုက္ခရောက်နေလဲဆိုတော့အဲ့လောက်ကြည်ရန်ဖြင့်သိနိုင်ပါတယ်ခင်ဗျဆိုတော့ကျွန်တော်တို့မြန်မာနိုင်ငံလို resource မရှိတဲ့တိုင်ပြီဆိုရင်တော့တော်တော်ကြီးမကြခင်မှာဘောဒီတိုင်းဆက်သွားမယ်ဆိုရင်တော့စီဝိုင်းမှုမောင်ကြတဲ့သဘောကြီးဖြစ်လာတော့မယ်ခင်ဗျ
တကယ်တော့အခုအရေးယူမှုကိုဆုံးဖြတ်မဲ့ဒီပတ် FATF အစည်းအဝေးမှာမြန်မာနိုင်ငံကကိုယ်စားလှယ်ဖြစ်ဗဟိုဘဏ်နဲ့ပြည်ထောင်ဝန်ကြီးဌာနကအရာရှိကြီးတွေတက်ရောက်ပြီးအခုလိုအရေးယူမခံရဘို့စူးစမ်းဆွေးနွေးခဲ့ပေမဲ့မရခဲ့ပါဘူးခင်ဗ
ျကိုဝင်းမင်းတင်ပြခဲ့တာပါခင်ဗျအခုတခါနားဆင်ရမှာကတော့ဒီတိုင်းရင်းသားတွေရဲ့လူလာတောင်းတတောင်းဆိုချက်တွေကိုအကောင့်ထဲဖော်ဖို့ဆိုရင်လိုအပ်လာရင်2008အဖွဲ့စည်းပုံဥပဒေကိုပါပြင်ဆင်ရေးဆွဲတာလုပ်သင့်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းတည်းစစ်ကောင်စီဥက္ကဋ္ဌကနေကတိပေးပြောကြားလိုက်တာဟာမြန်မာစစ်တပ်ရင်ဆိုင်နေရတဲ့ပြည်တွင်းစစ်အရှိန်ကိုရော့ကျသွားအောင်လှုပ်လှုပ်ပုံရပေမဲ့တိုင်းရင်းသားအရေးဖက်ဒရယ်အရေးနဲ့ပတ်သက်တဲ့ပြဿနာတွေကိုတော့စစ်ကောင်စီကဖြေရှင်းပေးနိုင်မှာမဟုတ်ဘူးလို့ဥပဒေပညာရှင်တွေနဲ့နိုင်ငံရေးအကဲအကတ်တချို့ကမြင်ကြပါတယ်ဒီအကြောင်းကိုဆက်ပြီးတော့နားဆင်နိုင်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာတိုင်းသားလူနယ်စုတွေရဲ့အခွင့်အရေးကိုထဲသွင်းစဉ်းစားတဲ့အနေနဲ့လွှတ်တော်အလိုက်တရားဥပဒေပြုခွင့်ရှိအောင်ဥပဒေမှန်တိုင်းအတွင်းကနေပြုရင်ပြောင်းလဲမှုလုပ်သင့်တဲ့အကြောင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအောက်တိုဘာ15ရက်နေ့မေခွန်းမှာပြောခဲ့တာပါတိုင်းသားကိုစားပြုမှုအများစုရှိတဲ့အမျိုးသားလွှတ်တော်ကနေအဆိုပြုလိုက်တဲ့ဥပဒေမူကြမ်းတွေဟာပြည်သူလွှတ်တော်မှာသဘောထားကွဲလွဲမှုတွေရှိတတ်ပြီးပြည်ထောင်စုလွှတ်တော်အတွင်းမဲခွဲဆုံးဖြတ်ကြတဲ့အခါမှာတော့အများစုဖြစ်တဲ့ပြည်သူလွှတ်တော်ကလွှမ်းမိုးအသာစီးရာသွားတာရှိတတ်တာကြောင့်လွှတ်တော်အလိုက်တရားဥပဒေပြုခွင့်ရှိတဲ့ကြောင်းအဲ့ဒီအတွက်ဖွဲ့စည်းပုံကိုပြင်ဆင်ရေးဆွဲတာတွေလုပ်တင်တယ်လို့ပြောခဲ့ပါတယ်စစ်ကောင်စီဥက္ကဋ္ဌအနေနဲ့တိုင်းရင်းသားတွေကိုအထူးသဖြင့်လက်နက်ကင်တိုင်းရင်းသားအဖွဲ့တွေကိုဟိုအရင်တုန်းကနဲ့မတူတဲ့လိုက်လျောမှုတွေအခုလိုဘာကြောင့်လှုပ်လာတာပါလဲအမေရိကန်အင်ဒီယားနာပြည်နယ်ကမြန်မာအရေးလေ့လာသူဒေါက်တာရိုဒင်းငါကအခုလိုသုံးသပ်ပါတယ
်ကျွန်တော်မြင်တာကတော့မင်းအောင်လှိုင်ကတော့အခုကရန်သူဝိုင်းနေပြီ NUG ရဲ့ PDF တွေကိုဒီတိုင်းရင်းသားလက်နက်ကိုင်အကြီးတွေပေါ့လေ KIA တို့ KNU တို့ CNF တို့ KNPP တို့ကစပြီးတော့ထောက်ပံ့ နေတယ်၊ကူညီနေတယ်။ဒါအလုံးအတိပဲဖြစ်တယ်။အဲ့ဒီအချိန်မှာတခြားဒီဝါတို့ဘာတို့အတိုင်းတားလက်နဲ့ကင်တွေကလည်းစစ်ကောင်စီကိုတော်လှန်ပြီးတော့ PDF နဲ့ပေါင်းမယ် NUG နဲ့ပေါင်းမယ်ဆိုတာကိုချောက်တယ်လေ။အဲ့ဒါရန်သူကိုထိုးခွဲတဲ့အနေနဲ့ဖဲ့ပြီးတော့စီးယုံနေတယ်လို့ကျွန်တော်မြင်တယ်။အလက်ရှိသူစုပ်ကိုင်နေတဲ့2008အခြေခံဥပဒေအရလည်းလုံးဝမဖြစ်နိုင်တဲ့ကိစ္စတွေကိုသူမက်လုံးတွေပေးနေတယ်လို့ပဲကျွန်တော်သုံးသပ်ပါတယ
်။ဖွဲ့စည်းပုံပြင်ဆင်ရေးကိုပြောလာရုံနဲ့မက UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ကပြောထားတဲ့ဝါပြည်နယ်တောင်းဆိုမှုကိုလည်းမူအဖြစ်သဘောတူကြောင်းစစ်ကောင်စီကကတိပေးထားတာပါ။စစ်ကောင်စီဥက္ကဋ္ဌရဲ့လိုက်လျောကတိပေးမှုတွေကလက်တွေ့ကြပါရဲ့လား။ဖွဲ့စည်းပုံအခြေခံဥပဒေရေးရာကျွမ်းကျင်သူလူအခွင့်ရေးရှင်းနေဦးအောင်ထူကအခုလိုရှင်းပြပါရယ်
။ဟိုဒီလိုပြလှုပ်တော်မှာဥပဒေပြရန်နဲ့ဆိုတဲ့ဥစ္စာကမင်းအောင်လည်းပြောတယ်လို့အလွယ်ယူလို့မရဘူးလေ။ဟိုအခြေခံကပါလဲဆိုတော့တိုင်းပြည်ကဘယ်လိုပုံစံမျိုးနဲ့ဖွဲ့စည်းတည်ဆောက်มาလဲဆိုတာအရင်ကစစင်သာဖြစ်တယ်။ဆိုတာကတော့ဟလာတပီတော်စင်းနဲ့တွားမှာလားဖက်ဒရယ်ပြည်တော်စုလား။ဖက်ဒရယ်ပြည်တော်စုဆိုရင်ဘယ်လိုဖက်ဒရယ်ပြည်တော်စုမျိုးလဲဆိုတော့အရင်တွားရမယ်လေ။ဟိုကျွန်တော်တို့တိုင်းပြည်ကအမေရိကန်ပြည်တော်စု၊ဩစတြေးလျ၊ဆွစ်ဇာလန်အစရှိတဲ့တိုင်းပြည်တို့ coming together federalism တွားမှာ။အဲ့ဒါပါလဲဆိုတော့ပြည်တော်စုဖွဲ့စည်းအောင်ပေါင်းတဲ့ပြည်နယ်တွေကအခြေခံအဖြစ်အချုပ်ချာနာပါရမယ်အဲ့တော့ provincial sovereignty လို့ခေါ်တယ်အဲ့ဒီခြေကနေဖွဲ့စည်းပုံတစ်ခုကိုအစအဆုံးပြန်ရေးရမှာအိန္ဒိယတို့ဟာဘရာဇီးတို့စတဲ့တိုင်းပြည်တွေကိုချိန်ထားပြီးသားတပီတော်စနစ်ကနေ federal ကိုတပြေးသွားတဲ့ federalization မဟုတ်ဘူးဆိုတော့အဲ့ဒါကိုမရှင်းသေးဘဲနဲ့အခုချိန်ထားပြီးသားတပီတော်စနစ်မှာအမြင့်ဆုံးဖြစ်တဲ့ငောင်းကြီးဖွဲ့စည်းပုံခြေကဥပဒေအောက်ကနေပြီးမှလွတ်တော်တွေကိုဟာဒီဒုတ်ပိုင်ကိုပြောင်းလဲပေးမယ်ဆရာကနှတော်ကြီးအောင်မှာဖြစ်ကိုမဖြစ်နိုင်ဘူး။ဘာကြောင့်လဲဆိုတော့နှတော်ကြီးပွဲကြီးဝင်ချင်အောင်ဦးရဲ့အင်မတန်တင်းကျပ်တဲ့တပီတော်စနစ်ဖြစ်နေတာ
။အဲ့တော့ဆရာဦးအောင်ထွေးတိုင်းသားတွေလိုလားတဲ့ဖက်ဒရယ်ပြည်တော်စုကိုစစ်ကောင်စီကတကယ်ပေးကျင်တဲ့စိတ်မျိုးရှိလာပြီလို့ပြောနိုင်မလားခင်ဗျ။ဟ
ာတကယ်တော့တကယ်စစ်မှန်တဲ့ဖက်ဒရယ်ကိုပေးဖို့မရှိပါဘူး။အခုအနာသိမ်းရပြီးမှဒီ NUG ကောင်းဆောင်ပြီးတော့မှ PDF ကြီးအားကောင်းလာကြတယ်။နောက်တစ်ခါတိုင်းသားခုအောင်စီစဉ်ဖွဲ့ရရလည်းပဲဟာကေအူကောင်းဆောင်ပြီးတော့မှတိုက်တဲ့ပိုင်းရင်တော့ထိရောက်တိုက်နိုင်တာဖြစ်တယ်။အဲ့တော့သူ့ရဲ့အာဏာကိုချိန်ညှောက်လာနိုင်တဲ့အခြေအနေရှိတယ်။အဲ့လိုရှိတဲ့အခါကျတော့ဟိုရိုးရိုးလေးပြောရင်ချော့လာပဲဗျတကယ်တမ်းကျတော့ကျွန်တော်ညှိဖွဲ့စည်းပုံချင်အောင်ဦးရအောင်မှာဘယ်လိုလုပ်ပြီးတော့ဟိုဝါပြင်းတဲ့တစ်ခုတော့ပေးလို့မရဘူး။ကျတော့တစ်ခါကလည်းပဲ WhatsApp တိပါတယ်။ပြီးတော့ညာလည်းပဲသူတို့ကလည်းပဲနိုင်ငံရေးရည်ရည်ကြတော့မရှင်းဘူးလေဗျ။အဲ့ခါကျတော့ဟာလာဇာနေအဖွဲ့ကြီးတိုက်ရှင်တိုက်နေပြီကြီးအလိုမတိုင်ရင်ပြီးရောဆိုတဲ့ပုံစံမျောလိုက်နေတာ။အဲသူတို့နှစ်ဖက်လုံးအတွက်ကအကျိုးရှိရှိမယ်။ပြောင်းလဲတစ်ခုလုံးအတွက်ကလုံးဝအကျိုးမရှိဘူး
။ဆီယာနာသိမ်းပြီးနောက်တိတ်မကြခင်လာပိုင်းထဲမှာပဲ CRPH NUG နဲ့အာနာသိမ်းမှုကိုလက်မခံကြတဲ့ပြည်သူလူထုကပါ2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းကြောင်းကြေညာခဲ့ကြပါတယ်။စစ်ကောင်စီကတော့2008ဖွဲ့စည်းပုံဘောင်အတွင်းကသာအာနာကိုထိန်းယူခဲ့တယ်လို့ပြောရသလို2008ခြေဥပေါ်အခြေခံပြီးလာမယ့်နှစ်တည်းရွေးကောက်ပွဲအသစ်လုပ်မယ်လို့တောင်ပြောထားပါဗျ။ဒါပေမဲ့စစ်ကောင်စီပြောနေသလို2008ဖွဲ့စည်းပုံရော NCA အပြည့်အစာချုပ်ပါပြက်ပြဲသွားပြီလို့အမေရိကန်နောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်မှာနေတဲ့တိုင်းသားအရေးလိလာသုံးသက်သူဒေါက်တာဆိုင်းထွေးမောင်ကမြင်ပါတယ်
။သူစစ်အာဏာသိမ်းပြီးကြတဲ့က2008အခြေခံစီမံဥပဒေလည်းမရှိတော့ဘူး။ NCA ဆိုတာလည်းမရှိတော့ဘူး။ဒါကြောင့်မို့2008တို့ဆိုတာဘာမှအကျိုးမဝင်တော့ဘူးလို့ကျွန်တော်မြင်တယ်။ဖက်ဒရယ်အခြေခံစီမံဥပဒေမရှိဘဲနဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းလို့မရဘူးဆိုတော့အဲ့ဒီဖက်ဒရယ်အခြေခံစီမံဥပဒေရေးဆွဲအတည်ပြုဖို့ဆိုတာလေတကယ်ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရကမှဖက်ဒရယ်အခြေခံစီမံဥပဒေရေးဆွဲရေးကော်မတီကနေပြီးမှရေးဆွဲပြီးတိုင်းပြည်ပြည်ပြုအားလုံးအတည်ပြုပြီးမှဖြစ်မှာ
NCA ပြည်အစာချုပ်ကို2015မှာ10ဖွဲ့2018မှာ2ဖွဲ့ထပ်တိုးပြီးစုစုပေါင်း10ဖွဲ့နဲ့ချုပ်ဆိုထားပေမဲ့2021ဖေဖော်ဝါရီစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ကရင် KNU, ချင်း CNF, ABSDF ကျောင်းသားတပ်မတော်တို့လိုအဖွဲ့တွေကစစ်ကောင်စီကိုပြန်လည်တိုက်ခိုက်နေကြပြီးဒေသအလိုက်ပေါ်လာတဲ့ PDF တပ်ဖွဲ့တွေကလည်းတိုက်ခိုက်နေကြတာကြောင့်စစ်ကောင်စီအတွက်စစ်မျက်နှာတွေများနေပါတယ်ခင်ဗျာမြန်မာပြည်ရဲ့စနေနေ့မနေ့ခင် VOA အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတခါလဲမြန်မာအရေးနဲ့ပတ်သက်ပြီးတော့တင်ပြခြင်းပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီအုပ်ချုပ်နေတဲ့ကာလတစ်လျှောက်လုံး
ဆိုးဝါးတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအထူးသဖြင့်တော့အမျိုးသမီးနဲ့မိန်းကလေးငယ်တွေခံစားကြရတဲ့အကြောင်းအွန်လိုင်းဆွေးနွေးပွဲတစ်ခုကို Washington DC မြို့တော်မှာမနေ့ကပြုလုပ်ခဲ့ပါတယ်မြန်မာနိုင်ငံအတွင်းကလူအခွင့်အရေးလှုပ်ရှားသူအမျိုးသမီးတွေနဲ့နိုင်ငံတကာပညာရှင်တွေတက်ရောက်ကြတဲ့အဲ့ဒီဆွေးနွေးပွဲအကြောင်းကိုတော့ကိုခင်မောင်စိုးမင်းကပြောပြမှာဖြစ်ပါတယ်ဗျာ
A critical moment for Burma မြန်မာအတွက်အတိတ်အဆောင်မခံတဲ့ကာလဆိုတဲ့ခေါင်းစဉ်နဲ့အွန်လိုင်းဆွေးနွေးပွဲမှာအဓိကအားဖြင့်မြန်မာနိုင်ငံကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်မှာအာဏာသိမ်းစစ်ကောင်စီရဲ့ရက်စက်ကြမ်းကြုတ်မှုတွေအကြောင်းကိုပါဝင်တက်ရောက်ကြသူတွေကဟောပြောကြပါတယ်အဲ့ဒီဆွေးနွေးပွဲမှာ Georgetown တက္ကသိုလ်အမျိုးသမီးရေးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာအမှုဆောင်ဒါရိုက်တာ Melina Baba က Moderator အဖြစ်ဦးဆောင်ဆွေးနွေးပါတယ်
And Burmese women and girls are on the front lines of the pro-democracy movement.
မြန်မာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဟာဒီမိုကရေစီရေးလှုပ်ရှားမှုမှာရှေ့တန်းကနေပါဝင်ကြပါတယ်။သူတို့ဟာငြိမ်းချမ်းစွာဆန္ဒပြကြရမှာအမတန့်ကိုတက်တက်ကြောင်မြောက်ကြပြီးဥဆောင်မှုနေရာကနေပါပါဝင်ကြတာပါ။မြန်မာနိုင်ငံဒီမိုကရေစီရေးနဲ့လုံခြုံစိတ်ချရတဲ့အနာဂတ်နဲ့သူတို့ရဲ့ရပ်ပိုင်ခွင့်တွေအတွက်ရုန်းကန်လှုပ်ရှားနေကြတာဖြစ်ပြီးအဲ့ဒီအတွက်လည်းကြီးမားတဲ့စွန့်စားမှုနဲ့အတူအန္တရာယ်တွေလည်းကြုံတွေ့ကြရပါတယ်။အဲ့ဒီအတွက်သူတို့ဟာတာဝန်ခံမှုတရားမျှတမှုတွေရရှိဖို့အတွက်နိုင်ငံတကာကသူတို့နဲ့အတူသွေးစည်းညီညွတ်မှုပြကြဖို့တောင်းဆိုနေကြပါတယ်
။ဒါ့အပြင်အဲ့ဒီဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးခရစ်လူးလည်းတက်ရောက်ပြီးမြန်မာနိုင်ငံကဆိုးဝါးလာတဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်စိတ်အနှောက်အယှက်ဖြစ်ရကြောင်းပြောပါတယ
် The United States continues to call for an immediate end to violence and accountability and justice for all victims
အကြမ်းဖက်ခံရသူအားလုံးအတွက်တရားမျှတမှုရရှိဖို့တာဝန်ခံမှုရှိဖို့နဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ American ပြည်အောင်စုအနေနဲ့အဆက်မပြတ်တိုက်တွန်းနေပါတယ်မြန်မာ Bangladesh နဲ့အခြားဒေသတွေကပြည်ပခန့်အကျက်သေးကြောင်းထိခိုက်ခံရသူတွေအားလုံးကိုအကူအညီပေးနိုင်ဖို့အတွက်ဒေါ်လာသန်းပေါင်း 1,800 ကျော်ကူညီထောက်ပံ့ထားပါတယ်အသက်သွေးကယ်ဆယ်ဖို့အတွက်လူသားချင်းစာနာမှုအကူအညီအဲ့ဒီဒေသမှာ American ကအများဆုံးကူညီနေပါတယ်
ဆွေးနွေးပွဲကိုကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးကလေးတငယ်နဲ့လူငယ်ရေးရာဝန်ကြီးနော်ဆူဇန်နာလတ်လာဆိုလည်းတက်ရောက်ပြီးစစ်ကောင်စီလက်အောက်မြန်မာနိုင်ငံရဲ့အခြေအနေတွေကိုရှင်းပြပါတယ
် Every day we hear that the you know and the hunter fighting killing
စစ်ကောင်စီကနေ့စဉ်နေ့တိုင်းကိုတက်ဖြတ်တာတွေတိုက်ခိုက်တာတွေနောက်ပေါ်ကျိုးပေးတတ်တာတွေနဲ့ကျောင်းသားကလေးငယ်တွေကိုတက်ဖြတ်နေလို့မိမိနဲ့ရင်ကွဲနေရတာကိုကျမတို့ကြားနေသိနေကြရပါတယ်။ဒါတွေကမိမိက2021 February ဆရာနာတင်ပြီးတော့တိုင်းပြည်ကိုထိန်းချုပ်ဖို့ကြိုးစားကြတဲ့ကကိုကျမတို့နိုင်ငံမှာတကယ်ကိုဖြစ်ဖြစ်နေတာတွေပါ။
အဲ့ဒီအွန်လိုင်းဆွေးနွေးပွဲမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ကြေးရွာတွေကိုမီးရှို့တာလေကြောင်းကတိုက်ခိုက်တာကြောင့်မူဂျိုကျောင်းသားငယ်တွေသေဆုံးကုန်တာအပါအဝင်လူအခွင့်အရေးချိုးဖောက်မှုတွေကိုလည်းဗီဒီယိုနဲ့ပြသခဲ့ပါတယ်ဒါအပြင်ဆွေးနွေးပွဲကိုမြမအမျိုးသမီးရေးလှုပ်ရှားသူတွေဖြစ်ကြတဲ့ WPN အမျိုးသမီးငြိမ်းချမ်းရေးကွန်ရက်ရဲ့ဒါရိုက်တာမတ်ဝေဝေနုမြန်မာနိုင်ငံအမျိုးသမီးအဖွဲ့ချုပ် WFV ကနမ်မိုမိုနဲ့ Sister to Sister အဖွဲ့ကတင်းစားရှင်းလက်ရည်တို့နဲ့တက်ရောက်ပြီးလူအခွင့်အရေးလူသားချင်းစာနာမှုကိစ္စတွေကိုဆွေးနွေးကြပါတယ်ခင်ဗျာ
စစ်ကောင်စီအုပ်ချုပ်နေတဲ့အခုလိုအချိန်ကာလမှာနေရာတိုင်းလိုလိုကြေကြေပြန့်ပြန့်နဲ့လူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပွားနေတဲ့အကြောင်းအရာပတ်သက်လို့ဒီ Washington DC မှာ online ကနေတဆင့်ဆွေးနွေးကြတဲ့အကြောင်းအရာတွေကိုကိုခင်မောင်စိုးမင်းကရှင်းပြပြောပြသွားတာဖြစ်ပါတယ်ခင်ဗျာတိတ်မကြခင်အချိန်ပိုင်းအတွင်းမှာပဲအမျိုးသမီးကန္တာတုတ္တဆုံးလင်းအမေရိကန်တခွင်းတိတ်ပန်တဲ့ဤပညာစတဲ့အပတ်စဉ်ကန္တာတွေကိုလိုင်းနိုမီတာ24 40 51ပြင် view ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် မြန်မာနိုင်ငံကပြည်ရေးသက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာရှိတဲ့မနက်ခင်းပြုကြပါလေခင်ဗျာ VOA မေးခွန်းတန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 50 51အပြင်တိုင်းလက်မီတာ190ကပါထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုဒီဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်သိပ္ပံနဲ့နီးပညာကဏ္ဍတွေမတိုင်ခင်မှာအရင်ဦးဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ကြပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးပဋိပက္ခလက်နက်ကိုင်ပဋိပက္ခတွေကြားတည်ဆုံခဲ့ရတဲ့အမျိုးသမီး300ထက်မနည်းရှိတယ်လို့မြန်မာအမျိုးသမီးတမက BWU ကပြောပါတယ်တကယ်တမ်းတည်ဆုံမှုကဒီထက်ပိုများနိုင်တယ်လို့လဲBWU ရဲ့မှတ်တမ်းဌာနတာဝန်ခံမတ်သွေစင်တိုးကပြောပါရယ်အာဏာသိမ်းမြန်မာနိုင်ငံမှာအမျိုးသမီးတွေဖိနှိပ်တပ်ဖြတ်ခံရတဲ့အခြေအနေဘလောက်ထိဆိုးနေပြီးဘယ်လိုကာကွယ်မှုတွေလိုအပ်နေသလဲဆိုတဲ့အကြောင်းအနေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေဆွေးနွေးတင်ဆက်ထားပါရယ်
There's a path we must choose sometime. Gotta stand up and fight sometime. မတ်သွေစင်တို့ရေ VUE ကိုအခုလိုအချိန်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်
။ဟုတ်ကဲ့။အဓိကကတော့လေကျွန်မဒီနေ့ပေးချင်တာကဒီမြမမျိုးသေးသမက BWU ကနေပြီးတော့မှဒီအောက်တိုဘာလပရမပတ်ထဲမှာထုတ်ပြန်လိုက်တဲ့အစီအကံစာတခုကိုတွေ့ပါတယ်။အဲ့ဒီမှာကဒီစစ်တပ်အာဏာသိမ်းမှုနောက်ပိုင်းเนาะတပ်ဖြတ်ခံရတဲ့အမျိုးသမီးဥယျာဉ်300ရှိတယ်ဆိုပြီးတော့ဖော်ပြထားတာတွေ့ပါတယ်။ဆိုတော့ဒီလိုရရှိတဲ့စီးရင်ကိုပေါ့เนาะဘယ်လိုပုံစံနဲ့တည်ဆုံမှုတွေလဲဒီစီးရင်ကိုဘယ်လိုပုံစံနဲ့ရကောက်ယူထားတာလဲဒါကဘယ်လောက်ထိခိုင်လုံပြည့်ဝတဲ့စီးရင်လို့ပြောလို့ရမလဲဆိုတာအရင်ဆုံးပြောပြပေးပါရှင်။
ဟုတ်ကဲ့ရှင်။အဲကျမတို့ဒီမြမမျိုးသမီးတမကရဲ့မှတ်တမ်းတင်ဌာနနေပြီးတော့ဗောနော်ဒီစစ်တပ်အာဏာစသိမ်းတဲ့အချိန်ကနေစပြီးတော့မှအခုလက်ရှိဒီအောက်တိုဘာစက်တင်ဘာလကုန်ထိဗောနော်ကျမတို့ဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့မှဒီထိခိုက်နစ်နာတဲ့အချက်လက်တွေကိုကျမတို့စုဆောင်တဲ့ဟာမျိုးတွေရှိတာဗောနော်အထူးသဖြင့်တော့ကျမတို့ဒီ AAPP ကနေပြီးတော့မှဒီနိုင်ငံကြီးနာများကုညီဆောက်ရှောက်ရေးအဲဒီအဖွဲ့ရဲ့အချက်လက်တွေကိုအခြေခံပြီးတော့ဗောနော်ကျမတို့ဒီသတင်းတွေမှာအဲတက်လာတဲ့အချက်လက်တွေကိုကျမတို့စုဆောင်တယ်ဆိုတော့ဒီလိုမျိုးစုဆောင်တဲ့နေရာမှာလည်းပဲကျမတို့ကအဲရလာတဲ့သတင်းအချက်လက်တွေကိုအဲခိုင်လုံမှုဘယ်လောက်ထိရှိမလဲဆိုတဲ့ဟာကိုလည်းကျမတို့အဲတိုင်းတာတယ်ဗောနော်ဥပမာဆိုလို့ရှိရင်အဲကျမတို့ယူမဲ့စီးရင်ကတည်သွားတဲ့သူရဲ့နာမည်တွေနေရာတွေသူပဲအဲဘာလောက်ကင်လဲပြီးသွားလို့ရှိရင်တစ်ဆက်တည်းမှာပဲကျမတို့ဒီ AAPP ရဲ့စီးရင်နဲ့ကျမတို့တိုက်ကြည့်တယ်ပြီးရင်ဒီသတင်းဌာနကနေတက်မတက်ဆိုတဲ့ဟာကိုလည်းကျမတို့အဲတိုက်ကြည့်တယ်ဗောနော်မတက်ဘူးဆိုလို့ရှိရင်လည်းသူရဲ့အချက်လက်တွေခိုင်လုံမှုရှိမရှိဆိုတဲ့ဟာကိုကျမတို့တိုင်းတာပြီးတော့မှကောက်တဲ့ကောက်ခဲ့တဲ့အချက်လက်တွေဖြစ်တယ်ဗောနော်အဲဘလို့ပုံစံမျိုးနဲ့ဒီအမျိုးသမီးတည်ဆုံမှုတွေရှိနေလဲဆိုတော့ကျမတို့ဒီ2021စီအနာရှင်ကိုစန့်ကျင်တဲ့ဆန္ဒပြတဲ့အတွက်ကြောင့်မို့လို့အဲဖြိုခွင်းခံရလို့အသက်တည်ဆုံးရမှုတွေပိုပြီးတော့မှများတယ်ဗောနော်ဒါပေမဲ့ဒီ2022အထဲမှာဆိုလို့ရှိရင်တော့ဒီစစ်ပရိပခတွေကြောင့်မို့လို့တိုက်ပွဲတွေကြောင့်မို့လို့တည်ဆုံးတဲ့သူတွေရဲ့ပြီးတဲ့အခါကြလို့ရှိရင်ဒီစစ်တောင်းထိုးတဲ့အခါမှာအမတရားတပ်ဖြတ်ခံရတဲ့ဟာမျိုးတွေပေါ့နော်နောက်တစ်ခုကကြတော့ဒီနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်တဲ့အတွက်ကြောင့်မို့လို့ဆိုးဆိုးလူရက်တာတွေအဖြစ်ပြီးတော့မှတည်ဆုံးတဲ့သူတွေပါတယ်ပေါ့နော်အဲ့ဒီထဲမှာလောလောဆယ်ကျမတို့ရဲ့ဒီကောက်ယူရရှိထားတဲ့အချက်လက်တွေထဲမှာဆိုရင်ပေါ့
ဟိုကျမတို့ဒီတလောက်ဆိုရင်ဒါစစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာဒီနောက်ဆက်တွဲဖြစ်လာတဲ့နိုင်ငံရေးပြည်ပခါတွေပေါ့နော်လက်နက်ကင်ပြည်ပခါအပါအဝင်ဒီလိုအခြေအနေကြားထဲမှာတည်ဆုံရတဲ့လူတွေကထောင်ထဲချပြီးတော့ရှိပါတယ်ဆိုတော့အဲ့ဒီထဲကမှအမျိုးသမီးကဒီလောက်ပဲတည်ဆုံနေဆိုတာမျိုးလားဒါမို့ဒါကဘယ်လောက်ထိခြုံငုံသုံးသပ်လို့ရတဲ့စည်ရင်းလို့ပြောနိုင်မလဲ
အန်ဒါကိုကျမတို့ကကျမတို့ရဲ့အချက်လက်တွေကဒါအသေးစိတ်ကောက်နိုင်တဲ့အချက်လက်တွေလို့တော့ကျမတို့ကမဆိုလို့ချင်းဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီလိုလက်ရှိကာလမှာဆိုလို့ရှိရင်ဒီအချက်လက်ကောက်ယူရရှိမှုတွေမှာအကန့်အသတ်တွေအများကြီးရှိရပေါ့နော်။ဥပမာကျမတို့ဆိုလို့ရှိရင်ဒီ AAPP ကသတင်းဒီအချက်လက်တွေကိုအခြေခံပြီးတော့မှတခြားဒီသတင်းတွေပေါ်မှာပေါ်လာတဲ့အချက်လက်တွေကိုပြန်စုစည်းထားတဲ့အချက်လက်တွေဖြစ်တဲ့အတွက်ကြောင့်မို့လို့တကယ်မြေပြင်မှာဆိုရင်တော့ဒီထက် ပို့ပြီးတော့မှညားနိုင်တယ်ဆိုတဲ့ဟာကိုကျမတို့ကဟိုအမြဲတမ်းသုံးသပ်မိတယ်ပေါ့နော်ဆိုတော့ဟိုကျမတို့ရဲ့ဒီအချက်လက်ဟာဆိုလို့ရှိရင်ကျမတို့လက်လံမိတယ်ကျမတို့အတီးပြုတ်နိုင်တဲ့သတင်းအချက်လက်တွေပဲအဲဒီနံပါတ်အရေးအတွက်ပဲဖြစ်တာပေါ့နော်တကယ်မှာတော့ဒီထက်ပိုများမယ်လို့ကျမတို့ကယုံကြည်ပါတယ်ရှင်
โอเคဆိုတော့ဒီအာနာသိမှုအရင်မတိုင်ခင်တုန်းကလည်းဒါမြန်မာနိုင်ငံဆိုတာကတော့ဟိုနိုင်ငံကြီးပြည်ပခအငြင်းရရှိနေတဲ့နိုင်ငံပေါ့နော်ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းရေးရှိရဲအဲ့လိုဒေသတွေမှာဆိုလို့ရှိရင်လက်နက်ကိုင်ပြည်ပခတွေဆိုတာလည်းအငြင်းရရှိနေတော့ဒီလိုပြည်ပခတွေရှားမှာအငြင်းဒုက္ခဒုက္ခတွေကိုခါးစီးပြီးခံရတဲ့နေရာမှာလည်းအမျိုးသမီးနဲ့ကလေးငယ်တွေဆိုတာအငြင်းရှိရနေပြီးတော့ရှိနေကြတာလေဆိုတော့အခုအာနာသိမှုနောက်ပိုင်းမှာကြာတော့အခုဒီ BWU ကထောက်ပြတဲ့အရာဆိုလို့ရှင်ဒီအခြေအနေတွေကပိုဆိုးလာတယ်လို့ပြောချင်တာလား
ဟုတ်ကဲ့ရှင်ဒီအခြေအနေတွေကပိုဆိုးတယ်လို့တော့ကျွန်မပိုဆိုးတယ်လို့ကျွန်မတို့ပြောချင်ပါတယ်ဘာဖြစ်လို့လဲဆိုတော့အဲကျွန်မတို့ရဲ့ဒီကောက်ယူရရှိတဲ့အချက်လက်တွေထဲမှာဆိုလို့ရှင်ခုနကပြောသလိုမျိုးပဲစစ်ပွဲတွေကြောင့်ဖြစ်တယ်ပြီးရင်နိုင်ငံရေးစစ်ပွဲရေးမတည်ငြိမ်မှုကြောင့်လို့အဲဒီပိုဆိုးလူရက်တွေကနေပြီးတော့မှဖြစ်ပွားလာတဲ့ဟိုအသက်ခံရတဲ့အမှုတွေရှိတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးအခြေအနေတွေကိုကြည့်မယ်ဆိုလို့ရှင်လက်ရှိကာလမှာအမျိုးသမီးတွေအတွက်ကလုံးဝကိုလုံခြုံမှုမရှိတဲ့အခြေအနေမျိုးဖြစ်တယ်ပေါ့နော်ဒါကြောင့်မို့လို့ဒီကာလဟာဆိုရင်ကျွန်မတို့ကဒီအမျိုးသမီးတွေအတွက်ဆိုလို့ရှင်အရန်ကိုစိုးရင်ရတဲ့အနေအထားလို့ကျမတို့ကသတ်မှတ်တယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီကာလမှာစစ်ပွဲကြောင့်မို့လို့ပြိပခတွေကနေရာတကာတိုင်းမှာဖြစ်တယ်၊တိုက်ပွဲတွေနေရာတကာတိုင်းမှာဖြစ်တယ်။အဲ့ဒီတိုက်ပွဲတွေကြားထဲမှာကိုတေဆုံးခဲ့ရတဲ့အမျိုးသမီးတွေအပြင်ကိုတရားဥပဒေစိုးမိုးမှုမရှိတာရယ်ပြီးရင်ထိရောက်တဲ့အပြစ်တွေအေးအေးယူမှုတွေမရှိတဲ့အတွက်ကြောင့်မို့လို့လက်တလောကာလမှာဆိုလို့ရှိရင်ဒီလိုမျိုးတက်ဖြတ်တာတွေကစစ်တပ်မှာပဲជីជីအရက်သားကျူးလွန်တဲ့အမှုတွေမှာပဲជីជីဒါတွေကကျူးလွန်ခွင့်ပြုထားတဲ့ပုံစံမျိုးဖြစ်နေတယ်ပေါ့နော်ဆိုတော့အဲ့အကြောင်းမို့လို့ဒီကာလကပို့ပြီးတော့မှဆိုးတယ်လို့ကျမတို့ကတတ်မှတ်ပါတယ်ရှင
်ဆိုတော့ဒီအခြေအနေတွေကိုလက်ရှိအနေအထားမှာလုံးလုံးကြီးမဟန့်ထားနိုင်ဘူးဆိုရင်တော့မှာပေါ့နော်ဒီလိုအမျိုးသမီးတွေဟိုဒီလေတက်ဖြတ်ခံရတာပဲပေါ့နော်နီလန်မျိုးစုံနဲ့သူတို့ကြုံတွေ့နေရတဲ့ဒီအခြေအနေတွေကိုရပ်တန့်ဖို့အတွက်ကောအခုအမျိုးသမီးဟိုဒီ B value လို့ပေါ့နော်အမျိုးသမီးအဖွဲ့အစည်းတွေမှာသွယ်စင်တိုးတို့ရဲ့အဖွဲ့အစည်းတွေနေနဲ့ဟောဒါတွေများလှုပ်ဆောင်နေတာရှိပါတယ်လေရှင်
ဟုတ်ကဲ့ရှင်အခုနကပြောသွားသလိုမျိုးပေါ့နော်ဒီကာလမှာတော့နိုင်ငံရေးကတနိုင်ငံလုံးအနေနဲ့မတည်ငြိမ်တဲ့အနေအထားမှာအဲပကြောက်သွားအောင်လုပ်ဖို့ဆိုတာကတော့ကျမတို့အခွဲအနေနဲ့လည်းဟိုမလွယ်ဘူးပေါ့နော်အမတန်ကိုခက်ခဲပါတယ်ဒါပေမဲ့ဒီဟာတွေကိုအဲဘယ်လိုပုံစံမျိုးနဲ့ဟန့်တာမလဲညှော့နေသွားအောင်ဘယ်လိုလုပ်သွားမလဲဆိုတဲ့အချက်ကတော့ကျမအနေနဲ့ဆိုလို့ရှိရင်တော့ဒါဒီပြိပခထဲမှာပါဝင်နေတဲ့အဓိကပါဝင်နေတဲ့အခွဲတွေရဲ့တာဝန်ယူမှုတာဝန်ခံမှုတွေနဲ့အများကြီးဆိုင်တယ်လို့ကျမကပြောချင်တယ်ပေါ့နော်ဥပမာဆိုလို့ရှိရင်စစ်တပ်ဆိုလို့ရှိရင်ရွာတွေကိုမီးရှို့တယ်မြင်သမျှအဲဒီတွေကိုအကြမ်းဖက်နှိပ်စက်တာတွေတက်ဖြတ်တာတွေလုပ်နေတယ်ဒီလိုလှုပ်ရက်တွေကိုရက်တန့်ရမယ်ပေါ့နော်ဒါမှပဲအဲဒီပြည်သူတွေကိုပြစ်မှတ်ထားတဲ့တိုက်ပွဲမျိုးမဟုတ်ပဲနဲ့ဒီတစ်ဖက်နဲ့တစ်ဖက်လက်နက်ရှိတဲ့သူချင်းချင်းပြစ်ခတ်တဲ့တိုက်ပွဲမျိုးမှာပြည်သူတွေကိုရှောင်ကိုရှောင်ရမယ်အဲဒီကျင့်ဝတ်ရှိတင်တယ်ပေါ့နော်ဆိုတော့ကျမတို့ဒီအမျိုးသမီးအဖွဲ့အနေနဲ့ဆိုလို့ရှိရင်လည်းပဲဒီအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့တစင်ဒီလိုမျိုး policy တွေဒီလိုအစီအစဉ်တွေပေါ်လာဖို့အတွက်အဲသက်ဆိုင်ရာဒီအမျိုးသားညီညွတ်ရေးအစိုးရကိုပဲဖြစ်ဖြစ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပဲဖြစ်ဖြစ်ကျမတို့အချင်းကပ်ပြီးတော့မှဟိုအဲဒီလို policy တွေမူတွေချမှတ်လာအောင်လို့ကျမတို့အဲဆွေးနွေးညှိနှိုင်းနေတာမျိုးတွေလည်းရှိပါတယ်ရှင်
ဆိုတော့အခုလိုမျိုးဖြစ်နေတဲ့အခြေအနေမှာဒါအမျိုးသမီးတွေအထွတ်အကာအကွယ်ပေးဖို့ကဘလောက်ထိအရေးကြီးလိုအပ်နေတယ်လို့ပြောနိုင်မလဲ
ကာကွယ်ပေးမှုတွေကတော့လောလောဆယ်မှာတော့တော်တော်လေးကိုအရေးတကြီးလိုအပ်နေတာပေါ့နော်ဘယ်နေရာမှာပဲတိုက်ပွဲဖြစ်ဖြစ်အမျိုးသမီးတွေကပြစ်မှတ်ပုံစံမျိုးဖြစ်နေတဲ့အနေအထားမှာအသက်ဆိုင်ရာလက်နက်ကင်အဖွဲ့တွေကနေပြီးတော့မှအမျိုးသမီးတွေကိုပြစ်မှတ်ထားတဲ့ဟာကိုရက်တန့်သိနေတာပေါ့နော်ဆိုတော့ဒီပြိုင်နက်ထဲမှာပဲဒီဘက်မှာကျမတို့လှုပ်လို့ရသလောက်ဆိုလို့ရှိရင်တော့ဒီအမျိုးသားညီညွတ်ရေးအစိုးရအနေနဲ့လည်းဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့မှအဲလိုက်နာရမယ်အဲကျင့်ဝတ်တွေစည်းကမ်းတွေကိုကိုယ့်ရဲ့စီမံမှုအောက်မှာရှိနေတဲ့တပ်ထွဲမှာတည်တည်ထကြာလိုက်နာကျင့်သုံးတဲ့ဟာတွေကိုလည်းပဲလှုပ်ဆောင်ပေးရမယ်ပေါ့နော်ဆ
ိုတော့အဓိကကတော့လက်ရှိအခြေအနေမှာတော့အားလုံးပူးပေါင်းပြီးတော့မှဒီအခြေအနေကိုဟန့်တာဖို့ကြိုးစားကြရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါရှင် အခုလိုအချိန်မှာဆိုလို့ရှိရင်အားလုံးပူပေါင်းပြီးတော့မှအကောင်းဆုံးဖြစ်အောင်လှုပ်ဆောင်ပေးရမယ့်အပြင်ပေါ့နော်ဒီသက်ဆိုင်ရာဟိုဒီ stakeholder တွေပေါ့အဓိကပါဝင်နေတဲ့အဖွဲ့အစည်းတွေအနေနဲ့ကဒီနိုင်ငံရေးကပထမအမျိုးသမီးရေးကဒုတိယဆိုတော့ဒီလိုစဉ်းစားချက်တွေကိုဘေးဖယ်ပြီးတော့မှဒီစစ်ပဋိပက္ခကြောင့်ဒီကျူးလွန်ခံရတဲ့အမျိုးသမီးတွေအတွက်လည်းအစီအစဉ်တွေကိုစနစ်တကျနဲ့တည်တည်ချာချာလေးလှုပ်ဆောင်ထားဖို့လည်းလိုအပ်တယ်ပေါ့နော်အဲ့လိုမျိုးလှုပ်ဆောင်နိုင်လှုပ်ဆောင်ထားမယ်လို့လည်းကျမတို့ကမျှော်လင့်ပါတယ်လို့
ဆိုလိုတာကတော့အခုကတည်းကစပြီးတော့အမျိုးသမီးအခွင့်အရေးနဲ့ပတ်သက်တာတွေကိုလည်းစလုပ်တင်တယ်တစ်ချိန်ဟိုမြန်မာနိုင်ငံကအခြေအနေကောင်းသွားမှနော်အာဏာရှင်ကိုဖြုတ်ချနိုင်ပြီးတော့ဒီမိုကရေစီနိုင်ငံတစ်ခုပြန်ဖြစ်မှာမဟုတ်ဘူးအခုချိန်နေရာဒါတွေကတပြိုင်တည်းချင်းလှုပ်ဆောင်သွားရမယ်လို့ပြောတယ်လို့နားလည်ပါတယ်
ဟုတ်ကဲ့ပါရှင်ကျမတို့ကဒီအသွင်ကူးပြောင်းရေးကာလကိုအခုကတည်းကကြိုပြီးဆွဲနေဆွဲသွင်းနေတယ်လို့ပေါ့နော်အသွင်ကူးပြောင်းရေးကာလကိုဆွဲနေတယ်လို့ပဲဒီစစ်ပဋိပက္ခကြောင့်နစ်နာတဲ့သူတွေအကုန်လုံးအတွက်ကိုတခါတည်းပဲဟိုလိုအပ်တဲ့အစီအစဉ်တွေနဲ့ချစ်ချစ်ရဲရောက်လှုပ်ဆောင်နိုင်ဖို့အတွက်တင်ဆက်ထားရင်တော့ပို့ပြီးတော့မှတော့ညဉ့်ညံဆက်ဆံနဲ့ကျမတို့ပြန်လည်ထူထောင်ရေးတွေတွားနိုင်တယ်လို့ယုံကြည်ပါတယ်ရှင
်ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြေကြားပေးရကျေးဇူးများတင်ပါတယ်ရှင်
အခုဆက်လက်နားဆင်ရမှာကတော့တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဝစ်ကွန်ဆင်ပြည်နယ်မီလ်ဝေါကီမြို့ကမော်တော်ကားအင်ဂျင်ဝိုင်းတိုင်ကိရိယာတွေအခြားအသေးစားပစ္စည်းတွေထွက်လုံနေတဲ့စက်ရုံမှာမြန်မာရွှေပြောင်းလှုပ်သားတွေအတော်များများလှုပ်နေကြပါတယ်။အဲဒီစက်ရုံကလုပ်ငန်းကွင်ကြီးကျက်သူကလိုစေးထူးကိုမေးမြန်းပြီးတော့ကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
။နောက်ထောင်မှုတိလပစပြီးတော့မီလ်ဝေါကီမြို့မှာမြန်မာတွေစတင်အခြေချနေလာတာပါ။ကလိုစေးထူးဟာရောက်ခါစမှာတော့ရရအလုပ်ဝင်လုပ်ရင်းခုအခါမှာစက်ရုံထုတ်လုပ်ရေးလုပ်ငန်းကွင်ကြီးကျက်သူတူဖြစ်နေပါပြီ။ဒုက္ခတွေအဖြစ်ထိုင်းနိုင်ငံကနေတဆင့်ရောက်လာတာပါ။
ကျွန်မြန်မာနိုင်ငံကနေထွက်လာတော့မမေရ2000နဲ့တခုနှစ်ကနေထွက်လာတယ်2000နဲ့တခုနှစ်မှထွက်တယ်ကျွန်တော်ထိုင်းနိုင်ငံနေဆက်မှာပေါ့နော်ဟာ3နှစ်တာ4နှစ်ကျော်လောက်လှုပ်ရှားတယ်ပြီးတော့မှဒီအမေရိကကိုထွက်ခွင့်ရတာကတော့2005ခုနှစ်မှာဒီအမေရိကကိုမထွက်လာခင်မှာနိုဘိုစကန်ထဲမှာ2လလောက်2လခွဲလောက်နေလိုက်တယ်ပြီးတော့မှနိုဘိုစကန်ထဲမှာတစ်ဆင့်ကျွန်တော်ဒီကိုထွက်ခွင့်ရတယ
်အမေရိကကိုရောက်ခါစားမှာတော့အများအနည်းတူမတူညီတဲ့ယဉ်ကျေးမှုဘာသာစကားအခက်အခဲတွေရှိပေမဲ့ဒါရီဟာဖက်ကျော်လို့ရတာတွေကြီးပဲလို့ဆိုရတယ်
။ဒီနိုင်ငံမှာကတော့ဟိုကျွန်တော်တို့ကတော့ဟိုအခက်အခဲကတော့ဟိုပြောမယ်ဆိုရင်တော့တော့ကြီးကြီးမားမားမရှိပါဘူး။ခုနကတော့ကျွန်တော်ရောက်ခါစားမှာဘာသာစကားအခက်အခဲရှိမယ်။ဆိုတော့ကိုယ်ဘာသာမဟုတ်တဲ့တခြားဘာသာပြောတဲ့ဒီနိုင်ငံမှာမဟုတ်ဘဲနိုင်ငံဝဲရောသူ့နိုင်ငံမှာပြောတဲ့ဘာသာစကားကိုလေ့လာမှာဒါနံပါတ်1အရေးကြီးတယ်။ဆိုတော့အဲ့ဒီဟာပြီးရင်နောက်တစ်ခုကတော့ကျွန်တော်ယဉ်ကျေးမှုမတူတဲ့ပုံစံလေးတွေရှိပဲ။ကျွန်တော်တို့အရင်တော့ကရှင်သန်နေထိုင်ခဲ့တဲ့ပတ်ဝန်းကျင်နဲ့ဒီမှာအခုရောက်လာတဲ့ပတ်ဝန်းကျင်ကလုံးဝခြားနားတယ်ဆိုတော့အဲ့လုံးဝခြားနားတဲ့နေရာမှာနောက်တစ်ခါကျွန်တော်တို့ဟိုလိုက်နာရတဲ့ဟိုစီကန်းတွေလဲကွာတာပေါ့နော်ကျွန်တော်တို့အရင်နေခဲ့တဲ့နေရာမှာလိုက်နာခဲ့ရတဲ့စီကန်းနဲ့ဒီမှာရောက်တဲ့နေရာအစ်တစ်ခုမှာကျွန်တော်တို့လိုက်နာအသင့်နဲ့စီကန်းတွေဆိုတော့တရားဟာရလဲကွာခြားမှုရှိတဲ့ခါကျဒါကအခက်ခဲလို့ပြောလို့များနေတောင်လိုက်ရောညီတွေဖြစ်အောင်နေတတ်ဖို့နေနိုင်ဖို့ဒီဟာကတော့ဒါစိန်ခေါ်မှုတစ်ခုလို့ပြောရမှာထင်တယ်ဆိုတော့ဒါကတော့ကျွန်တော်တို့ရင်ဆိုင်ရဒါကတော့လူတိုင်းရင်ဆိုင်ရမယ့်ကိစ္စပဲ
။ဟိုရုံးကတော့သူဟာတာမန်ဆက်ရုံလို့သားပါ။ဒီနောက်တဖြည်းဖြည်းချင်းအစစ်စစ်တက်လာပါရဲ့
။ဒီဆက်ရုံမှာစပြီးဝင်တော့ machine operator အနေနဲ့ပဲကျွန်တော်တာမန်ဒီမှာပစ္စည်းတွေဒါထုတ်ပိုးမယ်အရည်သေးစစ်မယ်အဲသူ့အရည်အတွက်တိုင်း label ကပ်ပြီး machine operator အဖြစ်နဲ့စဝင်။3လ4လလောက်အကြာကြာတော့ကျွန်တော်နောက်တစ်ဆင့်တိုးပေးဖို့ကျွန်တော်ဒါသူတို့ယာရုခေါ်တော့မထီးရဟန်လာပေါ့။ဆက်ဒီမှာလိုအပ်တဲ့ပစ္စည်းတွေဥပမာအဖြစ်ဒီဆက်မှာသုံးဖို့လိုတဲ့ဒါ box တွေ plastic တွေအဲ့ဒီဟာတွေကိုလိုက်ပို့ပေးရတယ်။နောက်ဒီ site မှာ set တစ်ခုကအလုပ်ပြီးသွားပြီဆိုရင်အဲ့ဒီ set ကနေမှကျွန်တော်ပူကြီးတဲ့ပစ္စည်းတွေကိုကျွန်တော်တို့ warehouse ကိုသွားပို့ပေးရတယ်။ဆိုတော့အဲ့ဒါ material handle အလုပ်ပေါ့။အ
ဲ့ဒီနောက်မှာတော့ဆက်ရုံတို့ပစ္စည်းတွေအတွက်ပုံစံကွက်မိုးသွန်းလောင်းတဲ့ set တွေကိုဖြုတ်ရတက်ရသူဖြစ်လာပါတယ်
။ operator လုပ်တယ်ပြီးတော့ material handle အဲ့ဒီမှာဒါကျွန်တော်ရဲ့ဒီ supervisor နဲ့ manager ကနေပြီးတော့ဒီ technician အဖြစ်ကိုဒါလုတ်ပေးနိုင်မလားအဲ့ဒီကောင်လုတ်ဖို့စိတ်ဝင်စားသလားဆိုပြီးသူတို့ကန်ထားတဲ့အချိန်မှာကျွန်တော်လိုလိုလားလားပဲလက်ခံခဲ့ပြီးတော့အဲ့ဒီဟာကိုသူတို့ပဲတင်ပေးပြီးတော့ဒီမှာကျွန်တော်အဲ့ဒီဟာပဲစလုတ်ဖြစ်ခဲ့တယ်ပေါ့ဆိုတော့ technician လုတ်ကိုကျွန်တော်6နှစ်ခွဲ9နှစ်နီးပါးလောက်တော့အဲ့ဒီလုတ်ခဲ့တယ်ဆိုတော့ကျွန်တော် setup technician လုတ်တယ်နောက်ပိုင်းမှာပြီးတော့ process အပိုင်းကိုပါ process technician လုတ်တယ်ပြီးတော့ကျွန်တော် ဒါ robot နဲ့ပတ်သက်တာတွေပါကျွန်တော်ဒါသင်ယူနေတဲ့အပိုင်းမှာအဲ့ဒီအချိန်မှာပဲဒါဒီ supervisor အဖြစ်ရာထူးတိုးခံ
ဆက်ရုံကထုတ်လုပ်တဲ့ပစ္စည်းတွေအကြောင်းလဲသူကအခုလို့ရှင်းပြသွားတယ
်ဒါဒီ DPC ကဒါကျွန်တော်အတွက်ဒါအမှတ်တရဘာလို့ဆိုတော့ကျွန်တော်ဒီအလုပ်ရုံကိုစပြီးတော့အလုပ်ဝင်တဲ့ပထမဆုံးနေ့မှာ DPC လဲရတော့ဒါလည်းကြတော့ဒီမှာထွက်လာတဲ့ PC ကိုဒီမှာ operator ကအကောက်မယ်သူဒီမှာ insert လေးခုသူထည့်ပေးရမှာဟုတ်ပြီဒါတော့ဒါ thermoplastic mode တွေမှာဒါကြတော့ auto set ပေါ့ auto set ဆိုတဲ့ဘောကဆက်ကဒါသူ့ဘာသူအလိုလျောက်လေမယ်ဒါ PC ဒီမှာထွက်လာမယ်ဒီမှာဒီ conveyor ကနေပဲတက်လာပြီးတော့ PC တက်လာမယ်ပြီးတော့မှသူအရေတွက်လိုက်ဒီမှာဟိုနေရှင်မယ်ကျွန်တော်တို့ဒီခါ operator နဲ့လဲရတဲ့ဒါ set တွေရှိတယ်ဆိုတော့ robot နဲ့ဟိုဆက်ဆိုရင်တော့ဒါဟိုမှာ robot နဲ့သူထွက်လာရတဲ့ PC ကို robot နဲ့ယူပြီးတော့ဟိုဘောမှာချပေးတာ
ဒီဆက်ရုံမှာမြန်မာနိုင်ငံကရွှေပြောင်းချေချသူတော်တော်များများအလုပ်လုပ်ပါတယ
်ဒီမှာတော့ကျွန်တော်တို့ကတော့အခုကတော့အများသောအားဖြင့်အခုကျွန်တော်ရှင်းမှာဆိုရင်တော့ဒါမြန်မာနိုင်ငံကလာတဲ့လူမျိုးပေါင်းစုံကပုံများသွားပြီဘာဖြစ်လို့ဆိုတော့မြန်မာစူပါဗိုက်ဇာတယောက်ဒီမှာအလုပ်လုပ်နေတဲ့အတွက်ကြောင့်မြန်မာတယောက်နဲ့အလုပ်လုပ်ရတော့ပို့ပြီးတော့အဆင်ပြေတဲ့သဘောရှိတဲ့အတွက်ကြောင့်တော့လာပြီးတော့အလုပ်ဝင်တဲ့လူတွေကလည်းမြန်မာတွေကပုံများတယ်ဆိုတော့ကျွန်တော်တို့ကဒါဘာသာစကားမှလည်းတို့ဟိုဘာသာစကားအခက်ခဲရှိတယ်ဆိုရင်တော့မှကျွန်တော်ကမြန်မာစကားကောင်းပြောနိုင်တယ်အင်္ဂလိပ်လိုလည်းပြောနိုင်ဆိုတော့တို့ကိုဟုတ်ပါဒီတခြားလူတွေနဲ့လည်းကျွန်တော်ကဒါအချိတ်ဆက်လုပ်ပေးနိုင်တဲ့ကျွန်တော်ရှင်မှာလောလောဆယ်မြန်မာတွေပုံများသွားတယ်အရင်တုန်းကတော့ကျွန်တော်ဆက်ဆက်ပြီးဂျင်းစူပါဗိုက်ဇာဖြစ်တုန်းကတော့နည်းနည်းလူကတော့တို့တခြားဒီအမေရိကန်ကဒီလူမျိုးတွေတခြားလူတွေရှိသေးတယ်ပေါ့အခုတဖေးဖေးရနဲ့တော့အခုကမြန်မာကပုံများသွားတော့
မြန်မာနိုင်ငံကရွှေပြောင်းချေချလာသူအချင်းချင်းဖေးမကူညီကြရတဲ့အကြောင်းလဲသူကအခုလို့ပြောရတယ
်မြန်မာအများစုနဲ့အလုပ်လုပ်ရတာကအားသာချက်နဲ့အားနည်းချက်တစ်ခုချင်းအရန်အားသာအားသာချက်ကမြန်မာတွေကလုတ်အားအရန်ကောင်းတယ်လုတ်အားကတော်တော်ကြီးကိုအပြတ်အသတ်ကိုကောင်းတယ်ဆိုအားနည်းချက်ကြတော့ခုနကဟိုကျွန်တော်ပြောရဲဘာသာစကားနဲ့ပတ်သက်ရင်အားနည်းတယ်သူတို့တချို့ဆိုရင်ဒီအမေရိကန်ကဒီသူတို့ရဲ့ဒီကဘာအစ်စ်ကြီးကိုဘုံနဲ့ရောက်လာတာသူတို့အရင်နေခဲ့အရင်ကနေခဲ့တဲ့ကဘာနဲ့ဒီကဘာနဲ့လုံးဝကြီးကိုခြားနားတဲ့ခါကျတော့သူတို့ကိုတင်ပြရတဲ့အပိုင်းတွေမှာဒီဘက်ကနီးပညာအပိုင်းနေရှိတယ်ဘာသာစကားခက်ခဲရှိတယ်ဆိုတော့အဲ့ဒီမှာတခြားလူတွေထက်ကိုပို့ပြီးတော့စိတ်ရှည်ပြီးတော့စိတ်ရှည်လက်ရှည်နဲ့အဆင့်ပေါင်းများစွာပို့တင်ပေးရတဲ့အပိုင်းနေရှိတယ
်အမေရိကန်လုပ်ငန်းခွင်တွေမှာကိုလုံနိုင်ဇွမ်းရှိသူတွေလေးလာတင်ကြားခွင့်ရတယ်လို့ဆိုပါတယ
်နှစ်ကုန်လို့ review လုပ်ပြီးဆိုရင်နောက်နှစ်အတွက်ကိုယ့်ရဲ့ရည်မှန်းချက်ပါလဲဆိုတော့သူကအများအမ်းမေးတော့ဗောနော်မေးတဲ့ခါကျကျွန်တော် operator ဘွားတော့ဆိုရင်ကျွန်တော်ရဲ့နောက်နှစ်အတွက်ရည်မှန်းချက်ဆိုရင်ကျွန်တော်ကတခြားဒီနဲ့ပို့ပြီးတော့တင်ယူလို့ရသေးတာဗောအဲ့တုန်းကတော့ဘာရာလူတွေရှိတယ်မသိသေးဘူးတော့အဲ့ဒါဖြစ်ချင်းမှာကျွန်တော်ကပြောတယ်ကျွန်တော်မထီးရဟန္တာဖြစ်တဲ့အချိန်မှာနောက်နှစ်အတွက်ကျွန်တော်ရာဒူးကကျွန်တော်ရဲ့မြုံမဲချက်ကကျွန်တော် technician ဖြစ်ချင်းမှာလေဆိုပြီးတော့ကျွန်တော်ကဟိုအဲ့လိုမျိုးကျွန်တော်ရဲ့နောက်ရည်မှန်းချက်ကိုကျွန်တော်အများအမ်းပြောတယ်အဲ့လိုပဲ technician ဖြစ်တဲ့အချိန်မှာကျွန်တော်ရဲ့နောက်ထပ်မြုံမှန်းတဲ့ရည်မှန်းချက်ကဒါကျွန်တော် supervisor လုပ်ဖို့ဆန္ဒရှိတယ်ဆိုပြီးပြောဆိုသူတို့ကကျွန်တော် supervisor လုပ်ဖို့ဆန္ဒရှိတယ်ဆိုတော့သူတို့သိတဲ့ခါကျတော့ဒီမှာနေရာလစ်လက်တဲ့ခါကျတော့သူကျွန်တော်ဒါ offer လုပ်တော့ပေါ့ကျွန်တော်သူတို့ကန့်လန့်တော့
ဘာလို့ကိုပဲလုတ်စေတနာထလုံးမသာတိုးတက်နိုင်တာဖြစ်ကြောင်းလဲသူကအခုလို့ပြောရတယ
်ဒီဆက်ရုံမှာကျွန်တော်ဆက်ပြီးတော့အလုတ်ဆက်ပြီးဝင်ရင်တော့တနင်္လာရီဟာ6ဒေါ်လာနဲ့90ဆင့်ပေါ့ဆိုတော့အဲ့ဒါကို10 premium နဲ့ဆိုတော့10ဒေါ်လာနဲ့ဆင့်40ရတယ်အခုချိန်မှာကျွန်တော် 28 ဒေါ်လာရတယ်ဆိုတော့28ဒေါ်လာအဲ့ဒါကိုမှကျွန်တော်တို့က10 premium 85ဆင့်ပေါင်းရင်28ဒေါ်လာနဲ့85ဆင့်ရတယ်တနင်္လာရီ
ကြောင်းမဲ့တက်လုပ်ငန်းဝင်မဲ့ဝင်ရည်မှန်းချက်ရှိရမှာဖြစ်ကြောင်းလဲသူကသတိပေးပါတယ
်တကယ်တော့ဗျာဟိုဒီအလုပ်ကလေဟိုကျွန်တော်ဘဝမှာငါတချင်ချင်ကြရင်ဒီလိုမျိုးဟိုပလတ်စတစ်ပစ္စည်းတွေထုတ်တဲ့ဆက်ရုံမှာစူပါဗိုက်ဇာလောက်ရပါကြီးတော့ဆိုအဲ့လိုရည်ရွယ်ခဲ့တာမဟုတ်ဒါပေမဲ့ကျွန်တော်တင်ယူရတာဒီမှာမဖြစ်ဘဲနဲ့ဒီမှာအလုပ်ရဖို့ဖန်လာတော့ဒီမှာအလုပ်လုပ်တယ်အလုပ်လုပ်နေရင်လည်းဒါတဖြည်းဖြည်းနဲ့ကိုစိတ်ထဲမှာဘာတွေးလာလဲဆိုတော့ဘာအလုပ်ကိုပဲလုပ်လို့ကိုစေတနာထားပြီးလုပ်အောင်ကိုရဲ့ကိုပိုင်အလုပ်လို့သဘောထားပြီးတော့စေတနာထားပြီးလုပ်မယ်ဆိုရင်ဘယ်လိုအလုပ်မျိုးမှပဲဖြစ်ဖြစ်တိုးတက်လန်းဆိုတာရှိတယ်ဒီဆက်ယုံမှာလည်းကိုသာစေတနာထားပြီးတော့ကိုတင်ယူရမယ့်အရာတွေကိုဆက်ပြီးတော့ကိုရဲ့ဒီစိတ်ကနေပြီးတော့တင်ယူစိတ်ရှိမယ်တင်ယူနေမယ်ဆိုရင်နောက်ထပ်တက်လန်းနေရှိပါလားဆိုတော့ကျွန်တော်အဲ့ဒါကိုလေ့လာမိတဲ့အခါမှာကျွန်တော်အလုပ်ကိုကျွန်တော်ဘာပဲတစ်ပါးပဲကျွန်တော်ခိုင်ခိုင်စေတနာထားပြီးလုပ်တယ်ဆိုတော့အဲ့စေတနာထားပြီးလုပ်တဲ့အားကအကျိုးရှိတယ်ဆိုတာရဲ့ဒါတက်တည်ပါ
တူတာစုံလင်အမေရိကန်တကွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ
်။ Robotics ဆိုတာဘာပါလဲ?သူ့ကိုဘယ်သူကရှာဖွေတွေ့ခဲ့တယ်၊သူ့ကိုစားသွင်းဘာအကျိုးရှိတယ်၊ဆိုးကျိုးတွေရောရှိနိုင်သလားဆိုတာတွေကို
ဓာတုပညာရှင်ဒေါက်တာခင်မောင်မျိုးကပြောပြပေးပါမယ်
ဖြစ်လာတော့2010ခုနှစ်လွန်လောက်မှာ probiotic ဆိုတဲ့နာမည်ကိုသုံးခဲ့တယ်သို့တော့ probiotic ကိုစပြီးတော့တွေ့တာ1950လောက်တည်းကတွေ့ခဲ့တာ Bulgaria ပညာရှင်ဒီကနေစပြီးတော့တွေ့တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်သူ့နာမည်ကတော့ Stepan Grigoriev ဆိုတဲ့နာမည်သူက Bulgaria သမားတော်ကြီးတဲ့ဖြစ်တယ် microbiologist ဖြစ်တာပေါ့ probiotic bacteria တွေဟာအကျိုးပြုတယ်ဆိုတော့သူကစတင်တော့ခွဲခြားဖော်ထုတ်လိုက်။သူတွေ့တဲ့ဟာကိုနောက်ပိုင်းမှာလူတွေပိုသိထင်ရှားလာတာတော့ရုရှားနိုဘယ်ဆုရတဲ့ပညာရှင်အယ်လီမက်ရှနီကော့ဖ်ဆိုတဲ့သူကပိုခေါ်ထုတ်လာတယ်လို့ကျွန်တော်ပြောလို့ရတယ်။သူဖော်ထုတ်လာတဲ့အတွက်ဒီအကြောင်းတွေကိုလူတွေပိုတော့နားလည်တဲ့သဘောပေါက်လာတယ်။သူဖော်ထုတ်တာအဓိကတော့ဒုက္ခလို့ခေါ်တဲ့ဒိန်းချစ်တွေစားသုံးတဲ့အခါမှာလူတွေကစမ်းမာရေးအမှန်တန်ကောင်းလာတယ်ဆိုတာတွေ့ရတယ်။ဒီဘူဂေးရီးယားနဲ့ရုရှားရဲ့လူမျိုးတွေကအသက်ရှည်တယ်ကျန်းမာတယ်ဆိုတာအဲ့ဒီဒေဂျင်လို့ကျွန်တော်ပုံမှာခေါ်တယ်သူတို့ကလည်း fermented milk ပေါ့နောင်တို့အချင်းဖောက်ထားတယ်အဲ့ဒီဟာကိုသူတို့ကစားကြတယ်သူတို့ဒီမှာအစားအသောက်ကဒီ note မျိုးပဲအဓိကထားစားတယ်အဲ့မှာဒေဂျင်တွေဒီဒေဂျင်တွေပေါ့ cheese တွေပေါ့ဒါစားတယ်အဲ့ဒီလူတွေကပုံကအသက်ရှည်တယ်ဆိုတော့ယုံကြည်လာတဲ့အတွက်ဒီ probiotic ကိုနောက်ပိုင်းမှာအလေးပို့ထားလာကြတယ်လူဒါကိုသိလာတဲ့ဆေးဥပဒေသနာပညာရှင်တွေက probiotic ဆိုတော့ဆေးကိုထုတ်ပြောင်းလာကြတယ်အဲ့ဒီဟာခက်ဆန်းလာတာ20ကျော်လောက်ပဲရှိပါသေးတယ
် probiotic ဆိုတာအသက်ရှင်သန်နေတဲ့ bacteria တို့ virus တို့လို microorganism အနုဇီဝရုပ်ကလေးတွေဖြစ်ပြီးတင့်တော်တဲ့ပမာဏရှိနေသူတို့မှီခိုးနေတဲ့ခန္ဓာကိုယ်ရဲ့ကျန်းမာရေးကိုအကျိုးပြုတယ်လို့2024မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအတိအပယ်ဖွင့်ဆိုထားပါတယ
်။ probiotic ဆိုတာအသက်ရှင်နေတဲ့ bacteria less bacteria တွေအဲ့တော့လူတွေကိုချွေးလိုက်တော့လူတွေကကျန်းမာရေးကိုတက်လာတယ်။အဲ့ဒီကျန်းမာရေးတိုးတက်လာတဲ့ bacteria တွေကိုထုတ်ပြီးတော့ဆေးလုံးအနေနဲ့ရောင်းချ probiotic ဆိုတာအမျိုးစုံဖြစ်လာတယ်။ probiotic အလုံး100လောက်ကိုဒေါ်လာ20နဲ့လည်းရောင်းတယ်ဒေါ်လာ400လောက်ထိကိုရောင်းရတယ်မျိုးစားကိုတည်ပြီးတော့အဲ့တော့အမျိုးအစားဝတီးတယ်ဆို probiotic bacteria တွေကိုသူတို့ပြည်စနာလို့တော့ခွဲထုတ်တော့အကောင်းဆုံး bacteria တွေကိုစုလိုက်ပြီးတော့ billion of bacteria ပေါ့ဒီပုံမှာဒီမှာစားသုံးနေတဲ့ bacteria ပေါ့လေတချို့စေးဆိုင်မှာဝယ်လို့ရတဲ့ bacteria အဲ့ probiotic ကဘလောက်ပါလဲဆိုရင် bacteria ပေါ့တော့100 billion ဆောက်ပါတယ်လို့ပြောတာပါတယ်ဟောသာမန်အဖြစ် 80 billion ဆောက်တဲ့ရှိပါတယ
် probiotic ကိုစားသုံးတာဟာကျန်းမာရေးအတွက်ဘာအကျိုးရှိစေပါသလဲ
။ကောင်းကျိုးလေးပြောရင်တော့ကျွန်တော်တို့ဘုမားတွေပြောတဲ့ gastric ပေါ့အစာအိမ်ရောဂါဒါကိုတတ်တာစီတော့အမှန်ပဲ။ဘိုက်ထဲမှာ balance လို့ဖြစ်ပေါ့လေ။ bacteria တွေ balance ဖြစ်တော့ဘိုင်းနာတွေကိုတတ်တာအောင်သူတို့ပြီးတဲ့ bacteria တွေပေါ့ရဲ့အတွက်ဒါကလက်တွေ့ခံစားရတယ်လို့ဆိုပါတယ်။ကိုယ်ခံအားကောင်းလာတဲ့အတွက်လည်းတော်တော်အေးအေးမိတာချောင်းဆိုးတာတွေမရှိတော့ဘူးလို့ဆိုကြတယ်။တခြားယောဂါတွေကတော့အမျိုးစုံပေါ့ဗျာပျောက်တယ်ဗာညာလို့ပြောပေမဲ့တကယ်တကယ်တော့သူကဒီယောဂါတွေပျောက်တာမပျောက်တာကိုလက်တွေ့မဆန်းသတ်နိုင်ဘူးဆေးတွေကိုလည်းအဲ့ဒီလက်တွေ့မဆန်းသတ်နိုင်မယ်နဲ့တားတဲ့အတွက်အမေရိကန်လိုမျိုးနိုင်ငံကလည်းဆိုရင်ဒီကြောညာတာကိုမှားရွေးစွာကြောညာရင်တော့သူတို့တန်ငွေရိုက်တယ်လေလောကနဲ့ဖြစ်ကဆိုသူတို့အဲ့လိုကြောညာတဲ့အတွက်ဒေါ်လာ20 million ကျော်တန်တက်တာကိုလည်းတွေ့ရတယ်အဲ့ဆေးတွေကိုကျွန်တော်ဒီမှာတော့အပါကောင်းတယ်ညာကောင်းတယ်ကြိုက်တယ်လို့ပြောလို့ရပြီမဲ့နိုင်ငံတော်တော်များများမှာတော့ regulation တွေရှိတယ်မသေးကြဘူး approve မလုပ်ထားဘူးလူတွေကလက်မခံနိုင်ဘူးဆိုရင်ကြော်ညာခွင့်မရှိဘူးကိုပြောချင်တာပြောလို့မရဘူ
း probiotic အတွက်ဓာတုဗေဒသဘောအရသူကဘယ်လိုအလုပ်လုပ်တာပါလဲလူအတွက်ဆိုးကျိုးရောဖြစ်စေနိုင်ပါသလား
ဘက်တီးရီးယားတွေတောင်းပါလဲအကောင်းဘက်တီးရီးယားရှိတယ်လို့အဆိုးဘက်တီးရီးယားတွေလည်းရှိပါတယ်အဆိုးဘက်တီးရီးယားဘိုက်ထဲမှာဆိုရင်အထူးဖြစ်အသက်ကြီးလာတဲ့ကြားလာရင်အဲ့ဒီအဆိုးဘက်တီးရီးယားတွေကဘိုက်ထဲမှာနေပြီးတော့လူတွေရဲ့အစာခြေတဲ့အံကြောင်းတွေကိုချိုဖျက်သွားလိုက်တယ်လို့ဖြစ်နေတယ်။အဲ့တော့အစာမခြေဘူးပေါ့ auto intoxication ဆိုတော့ဥမကြီးမှာရောဂါတွေဖြစ်တယ်ဆိုတာတွေ့ရတယ်။ဘိုက်ထဲမှာအစာဟောင်းနေအများကြီးကျန်တော့တစ်ဖြည်းတစ်ဖြည်းနဲ့အဲ့ဒီမကောင်းတဲ့ဘက်တီးရီးယားတွေပေါက်ခွာလာတယ်။အဲ့ဒီပေါက်ခွာလာတဲ့အခါမှာသူတို့ကကျွန်တော်ဓာတုပိဒအနေနဲ့ပြောရရင်ဖီနောလို့အင်ဒောလို့အမိုနီယာလို့အဲ့လားဒီပါတာလေအဲ့တော့ပရိုတင်းတွေကိုအစာမခြေတော့ဘူးအစာခြေလိုက်လည်းသူကမကောင်းတဲ့အားဖြစ်သွားတော့ပေါ့ ရူတင်းကိုကျွန်တော်တို့အစာမှားတော့ခြေလိုက်ရင်ဒီကောင်လေးကအမှန်တော့ပျက်စီးပုတ်သွိုးတဲ့အရာတွေဖြစ်လာတယ်။ခုနကျွန်တော်ပြောတဲ့ Nobel Solution Version Nikoff ကတော့ဒါကတော့အကောင်းဆုံးက Meat Fermentation ဘာလို့အချင်းဖောက်ထားတဲ့ဟာလဲ။အကောင်းဆုံးဆိုတော့ပြောပါရဲသူကအဲ့တော့လေးလာတော့ဒင်းဂျင်လိုမျိုးစပြီးတော့သူကပြေးလိုက်အများကြီးတက်တာွားတယ်။ဒါကြောင့်ဒီဇုံလောက်တဲ့ Probiotic ကိုစားသုံးလိုက်ရင်တဖြည်းဖြည်းနဲ့ဒီ Bacteria တွေကအစာအိမ်ထဲမှာတောက်သွားမယ်အဲ့ဒီအစာအိမ်ထဲမှာသူကတဖြည်းပေါက်ခွာလာနောက်ထပ်ပေါက်ခွာလာပေါ့ပေါက်ခွာလာတော့အမှန်တန်ကောင်းလာတဲ့အခြေအနေဖြစ်လာတယ်ဒါကြောင့်ဒီနောက်ပိုင်းမှာလူတွေကဘိုက်ထဲမှာ Bulgarian Basilia ဆိုဘူဂီးရီးယားကလာတဲ့ Bacteria တွေအများကြီးရောက်လာပြီဆိုရင်တော့အဆင်ပြေတယ်ဆိုတော့ပြင်သစ်ကပြောလာတာရှိပါတယ်ဒီ Bacteria တွေထည့်ပေးတဲ့ဟာမှာအကောင်းကြီးပဲလို့မြင်လို့တော့မရဘူးပေါ့အဆိုးတွေလည်းနည်းနည်းတော့ရှိပါတယ်လူရှိကလေးတွေလို့ကြိုတက်ကျွေးနေတဲ့ကလေးတွေမှာဒုက္ခရောက်တာရှိတယ်တချို့ကိုခန့်ဟာအရန်နေတယ်ကြတော့လည်းအဆင်မပြေတာတွေ့ရတယ်ဘက်တီးရီးယားတွေမှာဆိုးတာ E. coli bacteria တွေပါတယ် E. coli bacteria တွေဒီ strain တွေကိုပိုက်ထုတ်လို့သွားရင်လည်းကျွန်တော်တော်တော်ကိုခြေဖြတ်လို့မရဘူးဒါပေမဲ့အဲ့ဒီ bio flow လို့မျိုးအားတော့ခြေဖြတ်နိုင်တယ်ဆိုတော့သူပြည်သနာဥစားတင်တွေ့တာပါလေဒါကိုဆက်ပြီးတော့လေ့လာနေကြတယ်သို့တော်လည်းအထူးဖြင့်တက်ရှိဘက်တီးရီးယားကိုကျွန်တော်ထည့်ပေးတယ်ဆိုတော့အကုန်လုံးကတော့ကြောက်နေတာပေါ့တိရိစ္ဆာန်နဲ့စမ်းလို့လည်းကျွန်တော်တို့မရအောင်လေတိရိစ္ဆာန်နဲ့စမ်းရင်လူတွေရဲ့အစာချေတဲ့ပုံစံနဲ့တိရိစ္ဆာန်အစာချေတဲ့ပုံစံတော်တော်လေးကိုကွာနေတွေ့ရတယ်ဒါကြောင့်ဒီအခါကိုသုတေသနများစွာပြုလုပ်ရအောင
်ဒေါက်တာခင်မောင်မျိုးပါပရိုဘိုင်တစ်အတွက်သုတေသနတွေကတော့လုံနေစေဖြစ်ပေမယ့်အခုချိန်ထိတော့ဗျာစေးတွေလိုပဲလက်တွေအသုံးတက်လို့သုံးနေကြတယ်ဆိုတာကိုသင်ပြရင်ဒီသတင်းပတ်အတွက်သိက္ကံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာသင်ဆုံးမယ
်။သိက္ကံနဲ့နေပညာကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာ။ VOA ရဲ့ထုတ်လွှင့်ချက်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လေးစာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ယူကရိန်းတပ်တွေဟာရုရှားသိမ်းပိုက်ထားတဲ့တောင်ပိုင်းရဲ့ခါဆင်စစ်ကမ်းမြို့နာကိုကပ်လာချိန်မှာယူကရိန်းရုရှားနှစ်နိုင်ငံကြားမှာညှိနှိုင်းဖို့အတွက်လမ်းသစ်ပွင့်လာတယ်လို့ရုရှားဘက်ကပြောကြားနေချိန်မှာအမေရိကန်နဲ့ရုရှားကာကွယ်ရေးဝန်ကြီးနှုတ်ကပထမဆုံးချိန်ဖြစ်တဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ရုရှားကာကွယ်ရေးဝန်ကြီးဆာဂေရှိုဂူတို့နှစ်ဦးရဲ့အခုဆက်သွယ်ပြောကြားမှုကယူကရိန်းမှာဖြစ်ပေါ်နေတဲ့စစ်ပွဲနဲ့ပတ်သက်ပြီးတော့ဥစားပေးဆွေးနွေးခဲ့တာလို့နှစ်နိုင်ငံစလုံးကကြေညာချက်ထုတ်ပြန်ပါတယ်။တောက်ကြနေမတိုင်ခင်ဝန်ကြီးနှုတ်ရဲ့နောက်ဆုံးဆက်သွယ်ပြောကြားမှုကမေလ23ရက်နေ့ကဖြစ်ပြီးအဲ့ဒီချိန်ကဝန်ကြီးကအော့စတင်ကယူကရိန်းမှာချက်ချင်းအပြတ်ဖို့အတွက်ရုရှားဝန်ကြီးကိုတောင်းဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2021 January မှာအမေရိကန်လွှတ်တော်ကဝင်ရောက်စီးနေတဲ့ကိစ္စနဲ့ပတ်သက်ပြီးလာရောက်ထပ်ဆိုဖို့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုလွှတ်တော်စုံစမ်းကော်မရှင်ကတောက်ကြနေမှာဆင့်ခေါ်စာထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံကဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေအတွက်အထူးစိတ်နှောက်ယှက်ဖြစ်ရကြောင်းနဲ့အကြမ်းဖက်မှုတွေချက်ချင်းအဆုံးသတ်ပြီးကျွလွန်သူတွေတာဝန်ခံတာဝန်ယူမှုရှိစေဖို့အတွက်အမေရိကန်အစိုးရကတောင်းဆိုကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးခရစ်လူကပြောပါရယ်။မြန်မာတပ်ဖြတ်မှုတွေဘေးရန်တွေကကြောင်တင်းရတဲ့မြန်မာနိုင်ငံသားတွေကိုဒေသရင်းနိုင်ငံတွေကအတင်းကျပ်ပြန်မပို့ဖို့ UNHCR တိုက်တွန်းခဲ့ပြီးတဲ့နောက်မလေးရှားကသူတို့ပြန်ပို့မယ့်အစီအစဉ်ကိုရန်နာထားတယ်လို့ပြောပါရယ်။
ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့ခင်းအတွက်စီစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Jonah Cumming တို့ဖြစ်ကြပါတယ်။ဒီကနေ့မနေ့ခင်းရဲ့စီစဉ်တွေကို LINE တို့မီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ခဲ့တာပါ။တို့ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.